Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇွန်လ23ရက်နေ့တောက်ချာနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာသမ္မတအင်ဗျူမှာတွေ့ဆုံခဲ့ပြီးတော့နှစ်နိုင်ငံပူးပေါင်းဆွမ်းမှုတွေတိုးမြှင့်ဖို့ကြိပြုခဲ့ကြပါတယ်ကမ္ဘာစိန်ခေါ်မှုတွေကိုအမေရိကန်နဲ့တရုတ်ပူးပေါင်းပြီးဖြေရှင်းဖို့အတွက်အမေရိကန်ဗန်နာရေးဝန်ကြီးကနေတိုက်တွန်းလိုက်ပါတယ်ပျောက်ဆုံးနေတဲ့တိုက်တန်ရင်းကိုတင်းမော့ပေါ်မှာပါသွားသူ9စလုံးတေဆုံးသွားပြီလို့အမေရိကန်ကမ်းဆောင်တပ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော်ရင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီသတင်းပေးပို့ချက်တွေကိုအရင်ထုတ်လွှင့်မှာဖြစ်ပါတယ်အရင
်ဒေါ်လာအစိုးရဒေါ်လာအရင်ဒေါ်လာထုတ်ရမ်းကျွန်တော်တို့ကဒီလောက်တော့အဲ့ဒီရိုးရိုးရတာဖြစ်နေတယ်ဆလားဆလားပြောနေကြတယ်
ဗုဒ္ဓနေ့တုန်းကမြန်မာနိုင်ငံပိုင်ဗန်နှစ်ခုကိုအမေရိကန်အစိုးရကဒဏ်ခတ်ရေးယူလိုက်တဲ့အတွက်ဘလို့ထိခိုက်မှုတွေရှိလာနိုင်ပါသလဲဒါကိုကာကွယ်နိုင်ပါမလားမကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်ဒါအပြင်ဖရူဆိုမြို့နယ်ကစစ်ပီးဒုက္ခသည်တွေနဲ့အရသာကြီးရွာတွေကိုပြီးခဲ့တဲ့နေ့ကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကူညီပေးနေသူတွေကပြောဆိုပါတယ်ဒါအပြင်ကမ်ပလူဘက်မှာတော့ဇွန်လအတွင်းပိုးထီးတဲ့စစ်ပီးဒုက္ခသည်အရေအတွက်အများဆုံးဖြစ်လာတယ်လို့ပြောဆိုထားပါတယ်စားတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်၊ကျောင်းမရေးအစီအစဉ်၊တိုင်းရင်းသတင်းအလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ဒေါခင်မျိုးသက်နဲ့အတူသတင်းတွေကိုပြောပြပေးပါမယ
်။ American နဲ့ India နှစ်နိုင်ငံမိတ်ဆွေဖြစ်တဲ့ခိုင်မာအောင်ဂျိုးစားမှာဖြစ်ကြောင်းကျန်တဲ့ပြည်နေသမရအင်ဗျူမှာ American သမရဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးမှပူးတွဲသတင်းစာရှင်းလင်းပွဲမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားလိုက်ပါတယ်။
आतंकवाद और कट्टरवाद के खिलाफ लड़ाई में भारत और अमेरिका
ဒီကနေ့ဟာအိန္ဒိယအမေရိကန်ဆက်ဆံရေးသမိုင်းမှာအထူးအရေးပါတဲ့နေ့ဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့နှစ်ဦးရဲ့ဆွေးနွေးမှုတွေနဲ့ချမှတ်တဲ့အရေးပါတဲ့အဆုံးဖြတ်ချက်တွေဟာကျွန်တော်တို့ရဲ့ကမ္ဘာတစ်လွှာမဟာဗျူဟာကျမိဖက်ဖြစ်မှုမှာစာမျက်နှာတက်ဖွင့်လိုက်တာဖြစ်တယ်လို့ပြောသွားတာပါသမ္မတဘိုင်ဒန်ကလည်းအမေရိကန်နဲ့အိန္ဒိယတို့ဟာလူသားတိုင်းလူလူရဲ့ကျိုးပန်းအားထုတ်မှုတိုင်းအတွက်ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားနဲ့မပြေမလည်ဖြစ်နေခြင်းတရုတ်နဲ့တင်းမာမှုတွေတိုးနေခြင်းမှာအမေရိကန်ကရှာရှာပါပါအိန္ဒိယခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်။ခေါင်းဆောင်နှုတ်ဟာကျန်းမာရေးဆန်းစစ်မှုဆိုင်ရာနည်းပညာအာဂါဒစူဇန်ရေးတန်ရှင်းဆွမ်းရင်ပြောင်းလဲသုံးစွဲမှုနဲ့ဥရုယားဒီဆိုင်ရာအရေးပါဝင်အရေးပါတဲ့အခန်းကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒါအပြင်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံပူးပေါင်းပြီးquantum computer နဲ့ဉာဏ်ရည်တု AI နည်းပညာဆိုင်ရာလိုနောက်ဆုံးပေါ်နည်းပညာတွေနဲ့ပတ်သက်ပြီးကျွမ်းကျင်မှုဆိုင်ရာမျှဝေမယ်လို့လည်းပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာချက်ဒပရင်းနေညနေပိုင်းမှာတော့ American Congress လောက်တော့မှမင်ကွန်းပြောကြားခဲ့ပါတယ
်။တရုတ်နဲ့ American ပြည်ထောင်စုဂျားဆက်ဆံရေးတရားထူထောင်ထားပြီးကမ္ဘာစင်ကာပူချက်တွေကိုအတူတကွဖြည့်ရှင်းသွားဖို့အင်မတန်အရေးကြီးတယ်လို့ American ဗန်နာရေးဝန်ကြီးဂျန်နက်ယယ်လင်ကပြောဆိုပါတယ်။တရုတ်သမ္မတရှီကျင်းပင်ကိုအာနာရှင်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအခမ်းအနားတစ်ခုမှာမှတ်ချက်စကားပြောခဲ့တဲ့အပေါ်တရုတ်ဘက်ကဝေဖန်လိုက်တဲ့နောက်အမေရိကန်ဗန်နာရေးဝန်ကြီးကအခုလိုပြောဆိုလာတာဖြစ်ပါတယ်။နှစ်ဖက်ကြားအမြင်အမှားတွက်ချက်မှုမှားယွင်းမှုတွေကိုရှင်းလင်းပြီးဆက်ဆံရေးဆက်ထိန်ထားဖို့အလွန်တရာအရေးကြီးတဲ့ဆွေးနွေးကိုသမ္မတဘိုင်ဒန်ရောသူပါယုံကြည်လက်ခံထားတယ်လို့ဂျန်နက်ယယ်လင်ကကြာတာပရင်းနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တိုင်းပြည်တွင်းမှာပြစ်နိုင်သမျှအတူလက်တွဲဆောင်ရွက်သွားဖို့လိုပါတယ်။ဒါပေမဲ့လည်းသဘောမတူနိုင်တာတွေကိုတော့ပုံမှန်လင်းလင်းလက်ခံအတိမတ်ပြုမှာဖြစ်တယ်လို့ဗန်နယ်ရေးဝန်ကြီးယယ်လင်ကပြောဆိုပါတယ်။ဗန်နယ်ရေးဝန်ကြီးယယ်လင်ဟာမကြာသေးခင်ကစလို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့ပြောဆိုပါတယ်။ကဘာကြီးတည်ငြိမ်မှုရရှိဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရမယ်လို့လည်းသူကပြောပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ဆင်းရဲမွဲတွေမှုကိုကမ္ဘာဗန္ဒာရဲ့အပိုင်းအရဘယ်လိုတုံ့ပြန်မလဲဆိုတာဟာပြင်သစ်နိုင်ငံမှာနှစ်ရက်ကြာကမ္ဘာထိပ်သီးဆွေးနွေးပွဲကျင်းပနေပြီးအဲဒီမှာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးကတက်ရောက်နေတာဖြစ်ပါတယ်
။ခရိုင်းမီးယားကျွန်းဆွယ်နဲ့ယူကရိန်းတောင်ပိုင်းကခါဇန်ဒေတာကိုဆက်သွယ်ထားတဲ့ချောင်ဂါဒရာကို ယူကရိန်းတပ်တွေကညဘက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကကြေစပရီနေမှာပြောပါတယ်ဒီတတန်းဟာရုရှားထိန်းချုပ်ထားတဲ့ယူကရိန်းတဲကဒေသတွေနဲ့ခရိုင်းမီးယားချမ်းမှာသွာလာဖို့အတွက်ရုရှားတပ်တွေတုံနေတဲ့လမ်းအနည်းငယ်တွေကတလမ်းပါနိုင်ငံတကာကလက်မခံပေမဲ့ရုရှားကယူကရိန်းနဲ့ခရိုင်းမီးယားကို2014ခရဲကတင်ပိုက်ထားတာဖြစ်ပါတယ်ဒီတရားကိုယူကရိန်းကမစ္စိုင်းတေးခုနဲ့ပစ်ခတ်တယ်လို့ရုရှားအစိုးရသတင်းကပြောပေမဲ့ယူကရိန်းဘက်ကတော့ဒါကိုအတိမပြုပါဘူး။ရုရှားချူချော်မှုကိုဒဏ်ပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းဘက်ကပြင်းထန်တဲ့လှုပ်ရှားမှုတော့တိတ်မရှိပါဘူး။ယူကရိန်းဝန်ကြီးချုပ်ဒန်စ်ရှာမန်ဟာယူကရိန်းတပ်တွေကပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းယူကရိန်းပံရွာရှိရွာအပါအဝင်တချို့နယ်နေတွေကိုပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ရှေ့တန်းစစ်မှန်တာတချို့ပြင်းထန်တဲ့တိုက်ပွဲတွေရှိပေမဲ့သူ့တပ်တွေဟာတောင်ပိုင်းမှာအရေးတာပြီးအရှေ့ပိုင်းနေရာတချို့မှာဒဏ်ပြန်တိုက်ခတ်မှုတွေနဲ့ထိန်းထားနိုင်တယ်လို့ပြောကြားခဲ့ပါတယ်
။ကလေးငယ်တွေကိုတေဆုံးတဲ့အထိတိုက်ခိုက်စီတာအပါအဝင်ယူကရိန်းနိုင်ငံအတွင်းရုရှားရဲ့လုပ်ရည်တွေမှာကျူးလွန်သူတွေကိုအမြင်နဲ့တကွဖော်ပြတဲ့အစိုးရခံစားကိုကုလသမဂ္ဂထွေးရေးမှုချုပ်ကလုံခြုံရေးကောင်စီကိုတင်သွင်းပါတယ်။ကျောင်းနေဆေးရုံတွေကိုတိုက်ခိုက်မှုတွေအတော်တိုးမြင့်လာတာနဲ့ရုရှားတပ်တွေနဲ့သူနဲ့ပတ်သက်တဲ့လက်နက်ကိုင်တွေကြောင့်ကလေးငယ်တွေရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရရှိတာသေဆုံးတာတွေမြင့်တက်လာတဲ့အပေါ်မှာအတော်ကြီးတုန်လှုပ်မိပါတယ်လို့ကုလသမဂ္ဂထွေးရေးမှုချုပ်အန်တိုနီယိုဂူတာရက်ကကုလသမဂ္ဂလုံခြုံရေးကောင်စီအစိုးရခံစားထဲမှာပြောဆိုထားပါတယ်ကလေးသူငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအတွင်းရေးမှူးချုပ်ရဲ့နှစ်ဆင်အစီရင်ခံစာမှာတော့ကလေးငယ်တွေကိုတပ်တွေအတွက်စစ်တပ်အတွက်စုဆောင်းတာတပ်ဖြတ်တာကိုယ်လက်အင်ကညှဉ်းပန်းနှိပ်စက်တာပြန်ပြေးဆွဲတာလိမ်မဲဆိုင်ရာကျူးလွန်တာတွေကိုကျူးလွန်သူတွေကိုအမြင်နဲ့တကွဖော်ပြထားပါတယ်။ဒါအပြင်လူသားချင်းစာနာမှုအကူအညီတွေပေးမှုဖျက်တောက်တာကျောင်းတွေဆေးရုံတွေကိုတိုက်ခိုက်တာတွေလည်းပါဝင်ပါတယ်။ဒီအစီရင်ခံစာကိုတော့တရားဝင်မထုတ်ပြန်ရသေးပါဘူး။VOA ကရရှိထားတဲ့ဒီအစီရင်ခံစာထဲမှာတော့ယူကရိန်းမှာရုရှားတပ်တွေနဲ့သူနဲ့ဆက်ဆက်တဲ့လက်နက်ကိုင်အဖွဲ့တွေလက်ချက်နဲ့ကလေးငယ်130ဦးအသက်ခံရပြီး918ဦးကိုလက်အင်ကာဆုံးရှုံးခဲ့ရတယ်လို့ကုလသမဂ္ဂကအတည်ပြုဖော်ပြထားပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 8413ညဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတို့အတွက်ကန့်သက်တားမြစ်မှုတွေကိုဖယ်ရှားဖို့ကုလသမဂ္ဂကတာသပရီနေမှာထပ်လောင်းတောင်းဆိုမှုကိုတာလီဘန်တွေကပယ်ချလိုက်ပါတယ်။အာဖဂန်အမျိုးသမီးတွေနဲ့မင်းကလင်ငယ်တွေကိုပညာသင်ကြားခွင့်အလုပ်လုပ်ခွင့်နဲ့လူမှုကြားပတ်ဝန်းလှုပ်ရှားခွင့်တွေအတွက်ကန့်သက်တားမြစ်ချက်တွေဖယ်ရှားပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြုလုပ်တဲ့အစည်းအဝေးကနေထုတ်ပြန်တောင်းဆိုတဲ့နောက်တစ်ညမှာပဲအခုလိုတာလီဘန်တွေကတုံ့ပြန်လိုက်တာဖြစ်ပါတယ်။အာဖဂန်မှာတာလီဘန်တွေအာဏာရလာတဲ့2021ဩဂုတ်လကစပြီးအမျိုးသမီးငယ်တွေတက္ကသိုလ်တက်ခွင့်ဆယ်ကျော်သက်တွေ6တန်းထက်ပိုပညာသင်ခွင့်ပိတ်ပင်ခဲ့တာပါ။ဒါပြင်လူမှုဝန်ဆောင်မှုလုပ်ငန်းတွေမှာအလုပ်လုပ်ခွင့်မှာတားမြစ်လိုက်ပြီးတော့အမျိုးသမီးတွေကိုနေမှာပဲနေခိုင်းခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေကိုပန်းချံတွေကိုလက်လှုပ်ရှားအားကစားရုံတွေတောခွင့်မှာတားမြစ်ထားတာပါ။အခုလိုတားမြစ်ချက်တွေကိုပယ်ပေးဖို့ကုလသမဂ္ဂတောင်းဆိုချက်ကတဘာတိုင်းပြည်ပြည်ရင်းကိုဝင်ရောက်ဆွတ်ဖက်တာဖြစ်ကြောင်းတာလီဘန်နိုင်ငံရေးဌာနကပြောပါတယ
်ဆိုမာလီယာနိုင်ငံမှာပဋိပက္ခနဲ့ရာသီဥတုဖောက်ပြန်မှုကြောင့်ဆိုမာလီယာပြည်သူတန်းတဲ့ချီအငတ်ဘေးရောက်နိုင်တယ်လို့ WFP ကုလသမဂ္ဂစားနပ်ရေးကအဖွဲ့ကြီးကတတိပေးပြောဆိုထားပါတယ်ဆိုမာလီယာနိုင်ငံအကူအညီပေးနေတဲ့ WFP မှာရန်ပုံငွေကုန်ခန်းလူနည်းဖြစ်နေပြီဖြစ်ပါတယ်2022ခုနှစ်အတွင်းကအငတ်ဘေးနဲ့ရင်ဆိုင်နေရတာကိုနိုင်ငံတကာအတိုင်းအဝန်းကသိရှိပြီးအလင်းမြန်ကူညီတုံ့ပြန်ခဲ့တာကြောင့်အခြေအနေတွေသက်သာမှုရရှိခဲ့တယ်လို့ WFP အကြီးအကဲစင်ဒီမက်ခင်းကကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြပြောဆိုခဲ့ပါတယ် WFP ခန့်မှန်းချက်အရကတော့အခုနှစ်အတွင်းဆိုမာလီယာပြည်သူ 6.6 တန်းလောက်ဟာဆိုးရွားတဲ့အကြက်တဲတစ်ခုဒါမှမဟုတ်စားနပ်ရိက္ခာပြက်လက်မှုစိုးစိုးဝါးဝါကြုံနိုင်တယ်လို့ဆိုပါတယ်အသက်5နှစ်အောက်ကလေးငယ် 1.8 တန်းအတွက်လဲအာဟာရချို့တဲ့မှုဝေဒနာခံစားပွဲရှိတယ်လို့ခန့်မှန်းတွက်ချက်ထားပါတယ်ဆိုမာလီယာနိုင်ငံဟာကမ္ဘာပေါ်မှာအရှိတဆုံးမိုးခေါင်ရေရှားမှုကြုံနေရတဲ့နိုင်ငံဖြစ်ပါတယ
်မြောက်အတ္တလန္တိတ်သမုဒ္ဒရာတွင်မှတိုက်တဲနဲ့သင်္ဘောပစ်ခဲ့တဲ့နေရာကိုလေလာရေးခီးထွင်ရင်းနဲ့တနင်္ဂနွေနေ့ကပျောက်ဆုံးသွားတဲ့တိုက်တန်ခီးသွားရင်းငုတ်ရင်းငယ်ဟာတိုက်တဲနဲ့တင်မောပြက်အနီးမှာပဲပောက်ကွဲပြီးရေမောပါလာတဲ့သူ၅ဦးစလုံးတေဆုံးသွားကြပြီလို့အမေရိကန်ကယ်ရန်ဆောင်တပ်ကနေကြေညာပါတယ်။တေဆုံးသူရဲ့မိသားစုတွေကိုအကြောင်းကြားခဲ့ပြီးပြီလို့လဲချက်သပရင်းနေသတင်းစာရှင်းလင်းပွဲအတွင်းကယ်ရန်ဆောင်တပ်တာဝန်ရှိသူတွေကပြောပါတယ်။ တွေ့ရတဲ့ရင်းငယ်အပိုင်းစာတွေကိုချစ်ခြင်းအပြင်ရင်းငယ်ဟာပောက်ကွဲပျက်စီးသွားတာလို့အမေရိကန်ကမ်းရံစောင့်တက်ကရေးတဲ့ဗိုလ်ချုပ်ကြီးဂျွန်မော်ဂါကပြောပါတယ်ဒီခီးကိုစီစဉ်တဲ့ကုမ္ပဏီကလည်းပျောက်ဆုံးသွားတဲ့တိုက်တန်ခီးသွားရင်းငယ်ပေါ်လိုက်ပါသွားတဲ့ခီးတဲ့လေးဦးနဲ့မောင်းနှင်သူတဦးစုစုပေါင်း၅ဦးစလုံးတည်ဆုံးပြီလို့ယူဆအကြောင်းထုတ်ပြန်ပြောဆိုပါတယ်ရင်းငယ်မာလင်မှုစတော့တန်ရက်နဲ့တူခီးတဲ့တွေဖြစ်တဲ့ရှာဇာဒါဒါဝတ်နဲ့တားဖြစ်သူဆူလမန်ဒါဝတ်ဟာမစ်ဟာဒန်နဲ့ပေါ်ဟန်ရန်တို့ခြေခွဲစရာပျောက်ဆုံးသွားကြပြီလို့ Ocean Gate Expedition ကုမ္ပဏီကကြေညာပြင်းနေမှာထုတ်ပြန်ပြောဆိုပါတယ်တိုက်တန်ရင်ပေါ်မှာပါလာတဲ့96နာရီကြာခန့်မဲ့အောက်ဆီဂျင်ထန်းဝင်ဟာကြေညာပြင်းနေအစောပိုင်းမှာကုန်ဆုံးတာပါOcean Gate ကုမ္ပဏီဟာတိုက်တန်နဲ့သင်္ဘောပြန်တဲ့ရေရောက်ဂီယာစနစ်တွေကိုလေ့လာရေးခီးစဉ်ဖြစ်တဲ့2021ခရဲကစတင်ပြည့်စွံ့နေတာလည်းဖြစ်ပါတယ်
။ Texas ပြည်နယ်မြောက်ပိုင်း Matadora မှာဗုဒ္ဓဟူးနေ့က42မောင်းတိုက်ခတ်ခဲ့လို့လူ4ဦးသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အစာဦးတရားစင်ထက်မင်းနဲ့ပျက်စီးသွားတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒေသဆိုင်ချင်းည8နာရီမှာလူဦးရေ600လောက်နေထိုင်တဲ့ရက်ွက်ကိုပြင်းထန်တဲ့လေဆင်နှမောင်းဝင်ရိုက်တိုက်ခတ်ခဲ့တာလို့လူပယ်ကောမိသတ်ဌာနကပြောဆိုပါရတယ်။ဒီမိသတ်ဌာနကဒေတာတွင်ကူညီကဲဆဲတွေလုပ်နေတဲ့အဖွဲ့ဖြစ်ပါတယ်။လူဆယ်ဦးထက်မနည်းဆေးရုံအရေးပေါ်ဌာနတွေပို့ပို့ခဲ့ရပြီးအဲ့ဒီတက်ကတူဦးသေဆုံးခဲ့တယ်လို့ကြာသာပတင်းနဲ့မနည်းသတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေကပြောဆိုပါရတယ်။လူဦးရေအ ਨੇ အချင်းပဲရှိတယ်ဒီမျိုးအနေအထားရခုထိပျက်စီးမှုပမာဏကိုကြည့်မယ်ဆိုရင်ရုပ်ပိုင်းပျက်စီးဆုံးရှုံးမှုတွေမကဘဲစိတ်ပိုင်းဆိုင်ရာအရာဒီမျိုးလေးရဲ့စီးပွားရေးကိုပါထိခိုက်သက်ရောက်မှုရှိတယ်လို့လူဘလော့ခ်မိသက်ကာကွယ်ရေးပြန်ကြားရေးဌာနအရာရှိတာဝန်ရှိသူကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒီဗီဒီယိုမှတ်တမ်းတွေအရာအိမ်ဒီပျက်စီးပြိုပြက်နေပြီးလျှက်စစ်မှုတွေလည်းပြတ်တောက်နေတာတွေ့ရပါတယ်ဒီမျိုးအနည်းမိသက်ဌာနကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းမှာတော့မှောင်မှန်းနေတဲ့လမ်းတွေကိုအရေးပေါ်ရင်နေတဲ့အလင်းအောင်ရောက်အခုညီပေးထားတာတွေ့နေပါတယ်Direct from Washington, the voice of America, VOA. တရင်းတွေကိုတော့ဒေါခင်မျိုးဆက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်။အခုကျွန်တော်တို့အပတ်စဉ်ကိန်းနာရေမတိုင်ခင်မှာတရင်းဖေးဖို့ချက်တွေကိုဥစွာတင်ပြပေးပါမယ်။ဥရောပသမ္မတ EU အနေနဲ့စစ်ကောင်စီလက်ထက်မြန်မာနိုင်ငံအပေါ်ဆက်ဆံရေးမှာ Everything but EBA လို့ခေါ်တဲ့လက်နက်မအပဂျန်နဲ့စီးပွားရေးဆက်သက်မှုအယောင်အဝယ်တွေဆက်လက်ထားရှိတဲ့ချင်းကပ်မှုအပအဝင်မြန်မာစစ်ကောင်စီအပေါ်အရေးယူမှုပုံစံတွေပြန်လည်သုံးသပ်ဖို့မြန်မာနိုင်ငံအလုံသမားများတမကအဖွဲ့ချုပ်ကတောင်းဆိုထားပါတယ်။အီတလီနိုင်ငံရောမမြို့တော်မှာဇွန်လ21ရက်ကကျင်းပခဲ့တဲ့ EU အဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူတွေပါဝင်တဲ့မြန်မာရေးဆွေးနွေးပွဲမှာအခုလိုတောင်းဆိုတာဖြစ်ပါတယ်။အီတလီမြန်မာမိဖက်အဖွဲ့နဲ့အီတလီက EU ပါလီမန်ရုံးအပါအဝင်ဥရောပသမဂ္ဂတာဝန်ရှိသူတွေပူးပေါင်းကျင်းပတဲ့ဒီဆွေးနွေးချက်တွေအကြောင်းကိုတော့ကိုငိမ့်ချမ်းအေးကစူးစီးပြောပြမှာပ
ါ No time left ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဒီဆွေးနွေးပွဲမှာလက်ရှိကုလသမဂ္ဂဆိုင်ရာအီတလီအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးအပါအဝင်အီတလီကလွှတ်တော်အမတ်တွေဌာနဆိုင်ရာဝန်ကြီးတွေတန်တမန်တွေပါမောက်ခတွေကဗပောင်းစုံကနေမြမအရေးမှာအီတလီနဲ့ဥရောပသမဂ္ဂရဲ့အခန်းကဏ္ဍကိုကြေကြေပြပြဆွေးနွေးခဲ့ကြတာပါဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံတကာကပြင်းထန်တဲ့ရှုတ်ချပြောဆိုမှုတွေကြီးညာချက်တွေတဲ့ပို့တဲ့ရည်ယူဆောင်ရွက်မှုတွေလိုးနေတယ်လို့ပါဝင်ဆွေးနွေးကြသူတွေကတညူတညွတ်သေးပြောဆိုကြပါတယ်ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံဘက်ကလည်းအမျိုးသားညွညွတ်အစိုးရတိုင်းရင်းသားအဖွဲ့အစည်းတွေနဲ့မြန်မာလူထုမသမဂ္ဂများအဖွဲ့ချုပ်စတဲ့အဖွဲ့တွေကတာဝန်ရှိသူတွေတက်ရောက်ကြပြီးမြမမြမအခြေအနေကိုပြန်လဲဆွေးနွေးစစ်ဘုတ်ချုပ်တွေအတွက်အသက်ရှူပေါက်တွေရနေသေးတာကိုအဓိကထောက်ပြဆွေးနွေးခဲ့ကြပါတယ်။ကိုတိုင်အထည်ချုပ်ဆက်ရုံအလုပ်သမားဖြစ်ခဲ့တဲ့လက်ရှိမြန်မာနိုင်ငံအလုပ်သမားတမကများအဖွဲ့ချုပ်ရဲ့လက်ထောက်အထွေထွေအတွင်းမှုချုပ်တာဝန်ယူထားပြီးအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့မှလည်းဒုတိယကိုယ်စားလှယ်အဖွဲ့ဝင်အဖြစ်မြမအလုပ်သမားအရေးထက်ထဝင်ဆောင်ရွက်နေသူဒေါ်ဖြိုးစန္ဒာစိုးကတော့ EU နိုင်ငံတွေအတွက်မြမပြည်ကဆက်ရုံတွေမှာအလုတ်လုတ်ပေးနေတဲ့မြန်မာအလုံသမားတွေပေါ်တကယ်အခွင့်အရေးအပြည့်အဝရစေချင်ရင် EU ပါလီမန်ကမေလတုန်းကချမှတ်ခဲ့တဲ့မြမအရေးဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်တယ်လို့အခုဆွေးနွေးပွဲမှာတောင်းဆိုခဲ့ပါတယ
် I know that we know that you don't want to harm the workers from Myanmar
မြန်မာပြည်ကအလုံသမားတွေကိုမထိခိုက်စေချင်လို့ EU အနေနဲ့အထည်ချုပ်လုပ်ငန်းတွေပေါ်စီးပွားရေးပိတ်ဆို့အရေးယူဖို့နဲ့ EBA လို့ခေါ်တဲ့လက်နက်ကလွဲပြီးအားလုံးခွင့်ပြုထားတဲ့အကိုပြန်လည်ရုပ်သိမ်းမှုအသေးသေးချာချာစဉ်းစားနေရဆိုတာကျမတို့နားလည်တယ်ဒါပေမဲ့ရိုးသားသားပြောရရင် စစ်ကောင်စီအောက်မှာလူအခွင့်အရေးနဲ့လူ့သမားအခွင့်အရေးတွေမှန်တကယ်အကောင့်ထည့်ဖို့ရဲလို့လားကျမတို့မယုံပါဘူး။စိတ်မကြသေးခင်ကပဲအခြေခံလောက်ခလာစာလေးရဖို့စက်ယုံထဲမှာဆန္ဒထုတ်ဖော်တာကိုစစ်သားတွေကရောက်လာပြီးစစ်အုပ်ချုပ်ရေးခင်မှာတတ်မခအကြောင်းမပြောရဘူးလို့လူသိရှင်ကြပြောသွားတာလေ
။ဒီလိုအနေထားမှာမြန်မာနိုင်ငံကစက်ယုံတွေမှာ EU အနေနဲ့လူ့သမားအခွင့်အရေးလူ့အခွင့်အရေးတွေကိုဘလို့အကောင့်ထဲဖော်မလဲဆိုပြီးဒေါ်ဖြိုးစန္ဒဆိုးကမေးခွန်းထုတ်ခဲ့ပါတယ်။လာမယ့်နိုဝင်ဘာထဲမှာ ILO ကမြန်မာလူ့သမားအရေးလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ဖို့ရှိပြီးအဲ့ဒီကအကြံပြုချက်တွေနဲ့အညီ EU နေနဲ့အရေးယူဖို့လဲဒေါ်ဖြိုးစန္ဒဆိုးကတောင်းဆိုခဲ့ပါတယ်စစ်ကောင်စီကအတိုက်ခံတွေကိုဖိနှိပ်နိုင်မှုလက်နက်နဲ့လောင်စာဆီဝယ်ယူဖို့အတွက်ဒေါ်လာငွေလိုနေလို့ဒါကိုပိတ်ဆို့နိုင်မှသာထိရောက်မယ်လို့လက်တလုံးမှာစစ်ကောင်စီလက်ဝေကန်ဘဏ်တစ်ခုနဲ့ကာဝေးဝန်ကြီးဌာနကို American အစိုးရကပိတ်ဆို့အရေးယူတာကိုဥပမာပြုပြီး EU အနေနဲ့လည်းအလားတူအရေးယူဖို့ဒေါ်ဖြိုးစန္ဒဆိုးကတောင်းဆိုခဲ့ပါတယ်ဒီဆိုတဲ့ဘက်မှာတိုင်းရင်းသားခေါင်းဆောင်တူအနေနဲ့ရောNUCC အမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီအဖွဲ့ဝင်အနေနဲ့ရောကိုစားပြုပြီးတက်ရောက်ခဲ့တဲ့ပို့အမျိုးသားဖက်ဒရယ်ကောင်စီ PNFC ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းပို့ပြီးတက်ရောက်တဲ့နိုင်ငံတကာအရေးယူမှုလုံးနေကြောင်းအလားတူထောက်ပြတောင်းဆိုခဲ့ပါတယ်။ဒါပြင်နိုင်ငံကြီးတချို့နဲ့အိန္ဒိယနိုင်ငံတချို့ကမြမဒီမိုကရေစီအင်အားစုတွေရဲ့လက်နက်ကိုင်တော်လှန်ရေးကိုအားရော့စေဖို့လှုံ့ဆော်နေတယ်လို့သူကသတိပေးပါတယ်။နိုင်ငံတချို့ကသူတို့အကျိုးစီးပွားအတွက်အကြက်တဲစိုက်နေတဲ့စစ်ကောင်စီစီမာတော့ပြီးမသားအင်ဖဲရိုက်တယ်လို့လုံနေတယ်လို့ဥခွန်မြင့်ထွန်းကပြင်းပြထန်ထန်ပြောခဲ့ပါတယ
်ကျွန်တော်တို့က start from the scratch
to လည်းမှာကျွန်တော်တို့က၃ညကနေစခဲ့ရတာပါစစ်တပ်ကတော့တရားရဂိုင်တုန်းကနေစခဲ့ပြီးအခုဆိုရင်သူတို့က50ရဂိုင်တုန်းအထိထိုးချသွားပါပြီကျွန်တော်တို့က၃ညကနေအခု50ရဂိုင်တုန်းအထိရောက်နေပါပြီဒါကိုထောက်ပြချင်တာပါဒီချိန်မှာတွေးဆုံဆွေးနွေးဖို့ပြောပြောရေကောက်ပွဲကိစ္စပြောပြောဘာတွေပဲဖြစ်ဖြစ်ကပြည်သူတော်လိုင်းကိုအရှိန်ဟုန်လျော့သွားအောင်လုပ်နေတာပါဒါကအနေနဲ့သိကြီးပါတယ် track 1.5 ဆိုပြီးအိမ်ကြီးချင်းတချို့ကမြမအရေးဖြေရှာဖို့ဆွေးနွေးတာတွေလုပ်ကြပါတယ်ဒါပေမဲ့ကျွန်တော်အမြင်ကတော့ဒါပြည်သူဆန္ဒကိုမျက်ကွယ်ပြုနေတာပါလို့ဥခွန်မြင့်ထွန်းကဆွေးနွေးပွဲမှာပြောသွားတာပါလူအခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များခေါင်းဆောင် Charles Santiago ကလည်းဥခွန်မြင့်ထွန်းသတိပေးတယ်လို့နိုင်ငံတချို့ကတော်လိုင်းအရှိန်ပြပြအောင်လုပ်နေကြောင်းဆွေးနွေးပွဲမှာထောက်ပြခဲ့ပြီးမြမအရေးရဲ့တခုတည်းသောအဖြေကနိုင်ငံတကာအနေနဲ့ NUG မြို့သားညွှန်ရေးအစိုးရကိုအတိမတ်ပြုပြီး NUG ရဲ့လုတ်ကင်နိုင်စွမ်းတွေကိုမြှင့်တင်ပေးဖို့နဲ့လူလူရဲ့တော်လိုင်းရေးကိုထောက်ခံဖို့လိုကြောင်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကိုကမာခထလုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့အီတလီမြန်မာမိတ်ဖက်အဖွဲ့ဥက္ကဋ္ဌပါမောက်ခဗီချင်ဆိုစကော့တီကတော့စစ်ဆိုးရရဲ့ဗန်ဒါရေးနဲ့စစ်ပတ်ဆိုင်ရာအရင်းအမြစ်တွေကိုပိတ်ဆို့ပြီးမြန်မာပြည်သူတွေရဲ့နိုင်ငံရေးနဲ့ဗန္ဒာရေးဆိုင်ရာအထောက်ပံ့တွေကိုအာမခံမဲ့အရေးယူဆောင်ရွက်မှုတွေကို EU ပါဝင်နိုင်ငံတကာကလှုပ်ဆောင်ဖို့အချိန်မကျန်တော့ကြောင်းထောက်ပြဆွေးနွေးတော့ပါတယ်ခင်ဗျာ
ဒါကတော့မြန်မာအရေးဥရောပနိုင်ငံအတွင်းဥရောပနိုင်ငံတွေမှာဆွေးနွေးခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုငင်းချန်းအေးကစူးစီးတင်ပြခဲ့တာဖြစ်ပါတယ်ဆက်လက်တင်ပြမယ့်အကြောင်းအရာကတော့ American အစိုးရကနေပြီးမြန်မာနိုင်ငံပေါ်အရေးယူထားတဲ့ကိစ္စအကြောင်းဖြစ်ပါတယ်ပြည်တွင်းကနိုင်ငံပိုင်းဗန်တစ်ခုကိုအမေရိကန်အစိုးရကဗုဒ္ဓဟူးနေ့မှာတန်ခိုက်ပိတ်ဆို့ခဲ့ပြီးတဲ့နောက်စစ်ကောင်စီကဒါကိုကြားခံဖို့နီလန်းရှာနေကြောင်းပုတ်ကလေးကလုပ်ငန်းရှင်တချို့ကပြောပါတယ်ပြီးခဲ့တဲ့ဂျာတာပရီးနေ့မှာတော့ပြည်တွင်းလုပ်ငန်းရှင်ကြီးတချို့ကိုဗဟိုဘဏ်ကအရန်ဒေါ်လာငွေပုံမှန်ထက်ပိုရောင်းချပေးတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောဆိုပါတယ်စစ်ကောင်စီကိုတန်ခတ်ပိတ်ဆို့မှုမှာပြည်တွင်းကလုပ်ငန်းတွေဘယ်လောက်ထိခိုက်နိုင်ခြေရှိသလဲဆိုတာလဲအများစုကစိတ်ဝင်စားနေကြပါတယ်ရန်ကုန်ကပြဖို့ထားတဲ့သတင်းသုံးသပ်ချက်ကိုတော့ကိုသားညွန်ကဆက်ပြီးပြောပြပါမယ
်မြမနိုင်ငံသားကုန်သွယ်မှုဘဏ် MFTB နဲ့မြမယင်းနှိမ့်နှံမှုနဲ့ကုသန်းရောင်းဝယ်ရေးဘဏ် MNCB တို့ကိုအမေရိကန်ဆွေးနွေးကတည်းကဂျွန်လ27ရက်နေ့မှာရေးယူတန်ခံလိုက်တဲ့နောက်ပြည်တွင်းလုပ်ငန်းရှင်တွေကြားမှာဆွေးနွေးမှုတွေတိုးလာပါတယ်စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ငွေလွှဲပြောင်းနေတဲ့အတွက်အဆင်ပြေအောင်ဆောင်ရွက်သွားမယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ဒါပေမဲ့လည်းပြည်ရင်းလုပ်ငန်းတွေပေါ်ဘလောက်ရိုက်ခတ်နိုင်မလဲဆိုတာမကန့်မှန်းနိုင်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်။မနေ့ဂျလာရီနေ့ကတော့လုပ်ငန်းရှင်တချို့ကိုဘူဘန်ကနေပြီးတော့ရန်ငွေကြီးတဲ့ကနေပြီးတော့အမေရိကန်ဒေါ်လာတွေကိုစတင်ထုတ်ရောင်းပြနေတဲ့ကြောင်းပုဂုံသွင်းကုန်လုပ်ငန်းရှင်တူကဗီဒီယိုပြောပါတယ
်။ဒေါ်လာအစိုးရဒေါ်လာအရင်ဒေါ်လာဆုံးရန်ကျွန်တော်တို့ကလောက်လောက်ကတည်ပြီးတော့ဒီလိုရတာဖြစ်နေတယ်ဆလားဆလားပြောနေကြတယ်ကျွန်တော်တို့မြင်ရတော့ဒီချက်နောက်လောက်လောက်ပါဆို
ပြပရင်းနှီးမြှုပ်နှံမှုတွေဖြစ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့ကုန်ထုတ်လုပ်ငန်းအားလုံးရဲ့ငွေအပေးယူနဲ့အခွန်ဆောင်မှုတွေကိုအခုအရေးယူခံရတဲ့ဘဏ်တစ်ခုနဲ့အဓိကချိတ်ဆက်ဆောင်နေတာဖြစ်ပါတယ်။သ ပုဂ္ဂလိကလုပ်ငန်းတွေလည်းအနည်းနဲ့အများထိခိုက်မှုရှိလိမ့်မယ်လို့စီးပွားရေးပညာရှင်တူကဗီဒီယိုကိုပြောပါတယ်
။ဘာဖြစ်မှာလဲဆွေးနွေးနေမသိဘူး။သို့တော်လည်းမဖြစ်မနေလို့ရမယ့်လူတွေရှိတယ်လို့ဟိုစောင့်ကြည့်နေတဲ့လူတွေတော့တခြားလူတွေကျူသွားတယ်လို့ဒီလိုတော့လုပ်ငန်းရှင်လောကတုံ့ပြန်နေလို့ဆိုတော့အချမ်းကြီးမှကြည့်ရတူနေတဲ့သဘောဆာလာမဲ့သဘောဆာလို့များတဲ့လူတွေကလုပ်ငန်းကြီးပြတ်သွားတော့ဆိုင်လို့ကြောင်းသွားတာပေါ့လေ။ဟိုသင်ကြီးနိုင်ငံကြီးကြောင်းကြောင်းလို့ကြတာပေါ့။
ထပ်ပေါရှာဖို့ခက်ခဲနိုင်တဲ့ပြည်တွင်းလုပ်ငန်းတွေထဲမှာလက်ခစားယူချုပ်နေတဲ့အထည်ချုပ်လုပ်ငန်းတွေလည်းပါနေပါလေ။ကုန်ကျန်းယူတာ၊ကုန်ကျောပြန်ပို့တာ၊ဝန်ထမ်းလစာပြည့်ဖို့အတွက်စီစဉ်တဲ့နေရာမှာငွေအလွှဲအပြောင်းများတဲ့လုပ်ငန်းတစ်ခုဖြစ်ပါလေ။လုပ်သားအများပြားရှိတဲ့ကဏ္ဍတစ်ခုဖြစ်လို့ဒီနယ်ပယ်ကလုပ်ငန်းရှင်တွေလည်းဒီပိတ်ဆို့မှုရဲ့တက်ရောက်မှုကိုစောင့်ကြည့်နေကြတယ်လို့အမည်မဖော်လို့ရဲ့စီးပွားရေးပညာရှင်ကပြောပါတယ်။
ဆိုတော့ဥပမာတော့ဘာလို့လဲဆိုရင်လည်းဆွေးနွေးမယ်ဒီချုပ်လုပ်တဲ့နေရာသူရောလမ်းတွေတော့ကုန်တယ်ရည်နဲ့ပတ်သက်တာကုန်တယ်ရည်နဲ့ပတ်သက်တာကိုလုံးပါလို့ဆိုရေကျုပ်တို့လည်းပါတော့မှာအကလေးကျူရဲ့သဘာဝကဣရှိမလာမှာရှိတဲ့တမှုတစ်ခုနဲ့တော့တခါကြီးအဲ့ဒီစီချိုးတဲ့ကုန်ကျပြန်ချိုးမှာရှိတယ်နောက်ကျတော့အဲ့ဒီလိုမျိုးလေးပေါ့သူရဲ့ဝန်ဆောင်တာသူရဲ့ချုပ်ခံလုပ်ပါလိမ့်ပြန်ရမှုရှိတာပေါ့ဘာအဲ့ဒီအတိုင်းမှာပြန်လို့ကြည့်ရမယ်ဆိုလည်းသိပူပြန်ရှိတာပေါ့ကျေကျုပ်တို့ရဲ့ရည်တဲ့သဘာဝရှိရာလောက်ကြည့်ရတယ်ဒီကြလို့ဖြစ်တယ်မှာပဲဟု
တ်ဌာနဆိုင်ရာနဲ့ချိတ်ဆက်လုပ်ကံရတဲ့လုံစာနဲ့စွန့်ရင်ကဏ္ဍတတ္ထုကဏ္ဍတွေလိုမျိုးလုပ်ငန်းကြီးတွေဟာအခုနောက်ဆုံးအမေရိကန်တက်ခတ်မှုကြောင့်ပို့ပြီးတော့ထိခိုက်လိမ့်မယ်လို့အများစုကခန့်မှန်းထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့တရုတ်ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေမှာတက်ဆိုင်ရာနိုင်ငံငွေကြီးတွေနဲ့လက်လက်ကုန်သွယ်နိုင်ဖို့ကြိုးစားဆောင်ရနေတယ်လို့ကုန်သွယ်ရေးဘက်တာဝန်ရှိသူတူက view ကိုပြောပါတယ်မြန်မာစစ်ကောင်စီကတခြားကဏ္ဍတွေကလည်းဝင်ငွေတွေရရှိနေပါတယ်အခုနှစ်ဇန်နဝါရီလတလတည်းမှာပြပကိုစံတန်ချိန်ပေါင်း 236,800 ကျော်တင်ပို့ထားပြီးတော့အမေရိကန်ဒေါ်လာတန်100ကျော်ရရှိထားပါတယ်။ပြပရောက်မြန်မာလူသမားတွေပြန်ပို့တဲ့လစာငွေတွေကနေပြီးတော့တစ်နှစ်အတွင်းအမေရိကန်ဒေါ်လာ 1.5 ဘီလီယံပို့ရရှိထားတယ်လို့လည်းမကြသေးခင်ကစစ်ကောင်စီကပြောထားပါတယ်။အမေရိကန်ဆွေကနောက်ဆုံးတန်ခတ်အရေးယူလိုက်တဲ့စီးနဲ့မှာကာကွယ်ဝန်ကြီးဌာနလည်းပါပါတယ်။2021ခုနှစ်ဆရာနာသိမ်းမှုနောက်ပိုင်းနဲ့ဆယ်စုနှစ်များစွာအကြမ်းဖက်မှုတွေမှာလနဲ့ကိုင်ဖွဲ့ကအမိန်ပေးညွှန်ကြားခဲ့တဲ့နေရာမှာမြန်မာကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိဆုံးဖြစ်တယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။အခုဆိုလို့ရှိရင်အမေရိကန်ဆိုရဟာပြည်တွင်းကလုပ်ငန်း30လောက်နဲ့လူပုဂ္ဂိုလ်အယောက်80လောက်ကိုတန်းခတ်အရေးယူထားပြီးဖြစ်ပါတယ်ခင်ဗျာ
။ဒါကတော့စစ်ကောင်စီအပေါ်အမေရိကန်အစိုးရရဲ့ငွေကြေးဆန်ရအရေးယူမှုအကြောင်းကိုသားညုံပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့မြန်မာပြည်တွင်းကအခြေအနေတချို့ကိုတင်ပြပါဦးမယ်။ကြားပြည်နယ်ခေါ်ကရင်နီပြည်နယ်ဖရူဆိုမြို့နယ်အနောက်ဖက်ချမ်းကစစ်ပြေးဒုက္ခသည်တွေနဲ့အရတားတွေရှိတဲ့နေရာကိုရှိတဲ့နေရာဖြစ်တဲ့လီခူပရာချေးရွာမှာပြီးခဲ့တဲ့ရက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်တချို့ပျက်စီးသွားခဲ့တယ်လို့ကုညီလောက်ကန်ဆောင်ရွက်ပေးနေသူတွေနဲ့ကရင်နီလူအခွင့်အရေးအဖွဲ့က VOA ကိုပြောဆိုခဲ့ပါတယ်ဒီမော့ဆိုနဲ့ဒီမော့ဆိုမြို့နယ်ကုန်းတာယာချေးရွာတောင်ပိုင်းမှာလည်းတိုက်ပွဲတည်ငြိမ်စပြုပေမဲ့လည်းမြေမြုံမိုင်းနေနဲ့စစ်ကြံလက်နက်ပစ္စည်းတွေရှိနေလို့ဒေသခံတွေကနေရမပြနိုင်မှုဖြစ်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မမ်းမြသတင်းအောင်ကပြောပြမှာပါ
။ကီနီပြည်နယ်ဖရူဆူမြို့နယ်နောက်ဖက်ချမ်းကဟိုယာကြီးရွာအုပ်စုလီခူပရာကြီးရွာကိုစစ်ကောင်စီကဇွန်လ21ရက်မနေ့ည12နာရီခွဲလောက်ကလေရင်နဲ့ဘုံကျဲခဲ့တယ်လို့စစ်ဆောင်ကူညီသူတူက VOA ကိုပြောပါတယ
်။ဟိုယာကြီးရွာအုပ်စုမှာရှိတဲ့ဒီလီခူပရာကြီးရွာပေါ့နော်။အဲအဲ့မှာကျဲသွားတယ်လေနော်။ဒီအဲ့ဒီရွာတရွာမှာပေါ့။ဒီတိခမ်းရှိဦးတယ်ဟာတော့ပြရတော့နော်အဲ့ဒါအနောက်ကတိထားရတယ်ဟုတ်အဲ့ဒီကြွားကလေစမန်မတိုင်းကျဖုန်းလိုင်းမမီဘူးတလားအဲဖုန်းလိုင်းမမီတော့ဒီနေမပဲတော့ကြီးကြတယ်ဗောနော်ချင်းနေလေကျွန်တော်တို့လူလဲဒီနေမပဲတော့ကြီးတယ်ချင်းနေဖြစ်နေတယ်ဗောနော်ဆိုတော့ဒီစိတ်တော့ကျွန်တော်မတိရသေးဟုတ
်ကီနီလူခွင့်ရေးတီထောင်သူကိုပညာကလည်းလီခူပရာကြီးရွာလေရင်နဲ့ဘုံကျဲခံရတဲ့အကြောင်းကိုအတည်ပြုပါတယ်လူထိခိုက်မရှိပေမဲ့နေအိမ်ပျက်စီးမှုတချို့ရှိတယ်လို့သူကပြောပါတယ်
ရင်ကဘုံလန်ချတဲ့အိမ်လေးလုံးထိခိုက်တယ်ပေါ့နော်ဟိုဆူဆူဘပစ္စည်းတွေက၃လုံးထိခိုက်ပစ္စည်းတွေတလုံးကတော့အနေချင်းပေါ့နော်အာလူကတော့မထီပေါ့နော်ကျဲတဲ့နေရာကခွေရကျေရအုပ်စုထက်ကလီအီလီကူပရာဆိုတဲ့ကျေရပါအဲ့ဒီနေရာကတော့လေတိုက်ပွဲမရှိဘူးပေါ့နော်အဲ့ဒီဖဲချမ်းမှာကတော့တိုက်ပွဲတစ်ခါမှအစအနတိန်ပြင်းတော့ပိုင်းအခုချိန်ထိပေါ့နော်တိုက်ပွဲတည်တည်တစ်ခါမှမရှိပါဘူးအခုလည်းမရှိဘူးပေါ့နော်ဟုတ်
တနေ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။လီခူပရာကြီးရွာဟာဆီယာနာတိုင်းနယ်ကာလာတလျှောက်လုံးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ရှောင်းနဲ့ဒေသခံတွေနေထိုင်တဲ့ကြီးရွာတရွာဖြစ်ပါတယ်။ စစ်ကောင်စီဘက်ကလေရင်နဲ့၃ချိန်ထဲမှနေအကြောင်းမရှိဘဲနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စာတင်ချောင်းနဲ့နေရင်တချို့ပျက်စီးသွားတဲ့အကြောင်းဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကားပြီးဒေသရင်းသတင်းတွေကလည်းရေးသားဖော်ပြပါတယ်။လက်နက်ကင်တွန်းလှန်ရေးအင်အားကောင်းတဲ့ကရင်နီပြည်နယ်တစ်ခွမှာစစ်ကောင်စီကစစ်ကြောင်းထိုးပြီးအပြင်းထန်တိုက်ခိုက်နေခဲ့တာပါ။တိုက်ပွဲတည်ငြိမ်တဲ့ကာလမှာလည်းစစ်လေရင်တွေမကြမကြာပြန်ဝဲသလိုလက်နက်ကြီးတွေလည်းမကြာခဏပစ်ခတ်ပါတယ်။အခုတလောတိုက်ပွဲတည်ငြိမ်နေတဲ့လွိုက်ကော်နဲ့ဒီမိုဆူနယ်ဘက်မှာတော့လက်နက်ကြီးပစ်ခတ်တဲ့တွေမကြမကြာကြားရသေးပဲလို့ဒေသခံတူကပြောပါတယ်
။ဒီတပန်းတော့ငယ်လို့ပြောမှာပေါ့နော်။လက်နက်ကြီးတော့တစ်ခါခါတော့ကြားရတယ်။တိုက်ပွဲတော့ဟိုမကြားမိဘူးပေါ့နော်။ဒီမိုဆူလိုက်ကော်ပေါ့။
လက်တလောဒေတာအခြေအနေနဲ့တည်ငြိမ်နေတဲ့ဒီမိုဆူမြို့နယ်ရဲ့ငွေတောင်ကြီးရွာမှာတော့တချို့သူတွေကနေရပြန်လာနေတာရှိပါတယ်။ဒါပေမဲ့ဒီမိုဆူမြို့ပေါ်တွေကုန်းတာကြီးရွာနဲ့တောင်ငန်ခါကြီးရွာတွေကတော့နေရမပြန်နိုင်ကြသေးဘူးလို့ဒေတာကန်တူကအခုလိုပြောပါတယ်
။မြို့ပေါ်တော့လောကနေလို့မရသေးဘူး။ငွေတောင်ထီတော့ပြန်နေကြပြီးနေနိုင်မဲ့လူက၃လေးအိမ်လောက်ပဲရှိသေးတယ်။မြို့ပေါ်ကဒီတိုက်ပွဲတော့မကြတော့တာတော့နည်းနည်းကြာပြီးဖြစ်ပေမဲ့မြို့ပေါ်မှာကသူတို့ထောင်နေမိုင်းရနည်းနည်းညာတော့လေအဲ့ဒါမပြန်လာခိုင်းဘူးပြည်သူတွေလည်းမပြန်လာရဲဘူးဒီမော့ဆိုမှာဆိုရင်တော့အဲ့ဒီဒီမော့ဆိုမြို့ပေါ်ရဲ့နောက်ဒေါငါခါဒီမော့ဆိုနဲ့ကလည်းဆိုရင်တော့အဲ့ဒီဒေါငါခါကောက်တာဖဲလောကပြန်လာလို့မရသေးဘူးပေါ့နော်တိုက်ပွဲကတော့အဲ့ဒီဒီမော့ဆိုနဲ့ဒေါငါခါတော့မကြားတာနည်းနည်းကြာပြီဒါပေမဲ့လည်းပြည်သူတွေကဘယ်လိုမှမပြန်လာရဲဘူးကိုအိမ်တော်မှကိုပြန်လာမကြည့်ရဲကြအောင
်စစ်ကောင်စီတပ်တွေတက်ဆွဲနေထိုင်လှူရှားခဲ့တဲ့နေရာတဝိုက်မှာမြေမြုံမိုင်းတွေနဲ့ဆစ်လက်ကျန်ပစ္စည်းတွေရှိတာကြောင့်ရွာသူရွာသားတွေနေရမပြောင်းရဲကြသေးဘူးလို့ပြောပါတယ်။ဒီလိုဒေသတည်ငြိမ်တဲ့အချိန်မှာရွာကန်တွေနေပြန်ပြီးတော့လိုအပ်တဲ့ပစ္စည်းတွေပြန်ယူရင်းနဲ့မြေမြုံမိုင်းတွေနေမိပောက်ကွဲပြီးတော့ထိခိုက်သေးဆုံးတဲ့ဖြစ်စဉ်တွေလည်းဒီမော့ဆူမြို့နယ်မှာမကြာခဏဖြစ်ပွားနေတာပါ။မြေမြုံမိုင်းတွေရှင်းလင်းဖယ်ရှားရင်းနဲ့မိုင်းပောက်ကွဲလို့သေဆုံးသွားတဲ့သူတို့တပ်ဖွဲ့ဝင်10ကနန်းထက်မနည်းရှိသွားပြီလို့ဒီမော့ဆူပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောဆိုပါတယ်ရှင်
။ဒါကတော့ဒီမော့ဆူဘက်ကအခြေအနေတချို့ကိုသတင်းပေးပို့ချက်ကိုမတ်များသတင်းအောင်ပြောပြသွားတာပါ။ကြရပြည်နယ်ဘက်ကအခြေအနေပြီးမှတော့စကိုင်းတိုင်းအတွင်းကစစ်ပစ်ဒုက္ခတဲ့တချို့ရဲ့အခြေအနေကိုဆက်လက်ပြောပြပါဦးမယ်။စကိုင်းတိုင်းကမ်ဘလူမြို့နယ်မှာဒီဇွန်လ20ရက်နေ့အထိအတွင်းမှာမွေကိုက်ခံရတဲ့လူနာ12ဦးရှိခဲ့ပြီးဒါကစစ်တပ်ကအာဏာသိမ်းပြီးစစ်ပီးတင်းရှောင်နေရခြင်းအတွင်မွေအများဆုံးကိုက်ခံရတာဖြစ်တယ်လို့လဲကျွန်းလကမ်ဘလူးဘက်ကတက်ကြလှုပ်ရှားသူအဖွဲ့တွေကထုတ်ပြန်ပြောဆိုထားပါတယ်မွေစိတ်ဖြည့်စေးကိုဝယ်ယူနိုင်ပေမဲ့လဲစစ်ကောင်စီဘက်ကလမ်းတွေပိတ်ပြီးဆက်သွယ်ရေးဖြတ်ထားတာတွေကြောင့်တယ်ယူကခက်ခဲတယ်လို့ကျမ်းမာရေးဝန်ထမ်းတွေတို့ကချက်တွေလည်းရှိနေတယ်လို့ပြောဆိုထားပါတယ်စစ်ပီးဒုက္ခသည်တွေရဲ့အခြေအနေအကြောင်းကိုတော့ဒီသတင်းပေးပို့ချက်ကိုတော့အလိမ်မာကဆက်ပြီးပြောပြမှာပါ
စကိုင်းတိုင်းကမ်ဘလူးမြို့နယ်အတွင်းမှာဒီဂျွန်လာဟာဆရာသာတိမ့်ပြီးလို့ဒေသခံတွေစစ်ရှောင်ကြရတဲ့ကာလတလျှောက်မှာမွေကိုက်ခံရမှုအများဆုံးလာဖြစ်တယ်လို့ဂျွန်လာကမ်ဘလူးတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူးခရိုင်တာဝန်ခံကပြောပါတယ်
ဂျွန်လာ20ရက်နေ့ထိကမွေကိုက်ကြီးနာအလုံး7ရက်လောက်ရှိတယ်လာမှာအဲ့ဒါနဲ့ကြားက6ဦးနားက9ဦးပေါ့လေဒီလကအများဆုံးပေါ့နော်ဒီဧပြီလမှာဆိုရင်6ရက်ဒီမေလမှာဆိုရင်7ရက်ပေါ့နော်
ဒီနေ့ကအပူချိန်အလွန်မြင့်ခဲ့တာကြောင့်တကြောင်ဒေသခံတွေစစ်ပေးရှောင်ရတာကတောရီထဲမှာဖြစ်ပြီးမွေးအန္တရာယ်ကာကွယ်နိုင်တဲ့လေရှည်ဖက်နှက်စတာတွေကိုအသုံးမပြုနိုင်တာတွေကြောင့်ရောမွေးကိုက်ခံရတာပိုများလာတာလို့ကျွန်းလာကမ်ဘလူးတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူးခရိုင်တာဝန်ခံက VOA ကိုအခုလိုပြောပြပါဗျ
။9000ကိုချက်ပင်းပင့်တာတိုက်နေပြီးဒီထဲမှာရှိတဲ့ဒီရွာတွေကဒေသခံတွေရွာထဲမှာမနေနိုင်နဲ့တိုးထဲမှာတဲထုတ်ပြီးနေရတာလေတစ်ခုပေါ့နော်နောက်တစ်ခုကဘောပေါ့လေရှိဖက်နဲ့ဒီတမီးကအများကြီးကလည်းမရှိတာများပါပဲဆရာမကျွန်တော်တို့ကလည်းဒီနေရာလေးကိုတအိမ်အောင်မျိုးကြီးကိုပြေးနိုင်ဖို့ဆိုတော့လေနည်းနည်းခက်တယ်ကျွန်တော်တို့ခံမှန်းထားတော့ဆင်းချောင်ကြီးကအလုံးအောင်ဆိုပုံပေါင်းချက်မှရှိနေတယ်ထင်တယ်
ကမ်ဘလူးမြောက်ဖက်ချမ်းမှာမွေးကိုက်ခံရတဲ့ဆစ်ဆောင်တွေပိုများပြီးအခြေခံကျန်းမာရေးဝန်ထမ်းတွေကလည်းလုံးဝမရှိသလောက်ဖြစ်တာမို့မွေစိတ်ဖြည့်စည်တွေကကျမ်းမာရေးဝန်တမ်းမဟုတ်သူတွေလက်ထဲကိုရောက်ပြီးမွေကိုက်လူနာကိုဆေးထိုးတဲ့အခါအဆင်မပြေတာမျိုးတွေဖြစ်တာကြောင့်သေဆုံးမှုအဆင်မပြေမှုတွေရှိသလိုမွေစိတ်ဖြည့်စည်အလွေရှိတာမျိုးဖြစ်လာတယ်လို့စစ်ဆောင်တွေကိုကျမ်းမာရေးစောင့်ရှောက်ပေးနေတဲ့ဝန်ထမ်းတူကအခုလိုပြောပါဗျ။မွေစိတ်
ဖြည့်စည်ကတော့အဲ့ဒီလားတစ်ချောင်းမှရှိနေကျမ်းမာရေးဝန်ထမ်းတွေနဲ့ထင်ပါရှိပါတယ်။မြေပြင်မှာလည်းမွေစိတ်ဖြည့်စည်ကိုလိုက်တဲ့ဆင်တော့မှအဲ့ဒီမွေစိတ်ဖြည့်စည်ကိုထိုးပြီးမဲ့အဲဒီကန်ကျမ်းမာရေးဝန်ထမ်းမရှိဘူး။မရှိတဲ့အခါကျတော့သူ့မွေစိတ်ဖြည့်စည်ကဖွဲ့စီနဲ့ထည့်ရောက်သွားတယ်
မွေစိတ်ဖြစ်စေတွေကိုဝယ်ယူလို့ရပါမယ်။ကျောလာနဲ့ကံဘလူမှာစစ်ကောင်စီတပ်တွေကစေဝါဝယ်ယူပြီးတယ်ဆောင်ခွင့်ကိုပိတ်ထားတာကြောင့်တဲယူလာမှာအခက်အခဲတွေရှိနေတယ်လို့ပြောပါရယ်။ကံဘလူမြောက်ဖတ်ချမ်းဟာမကြာခဏနေမြေရှင်းခံရနေပြီးစစ်ကောင်တွေလှည့်ပတ်သွားလာနေတဲ့ဒေသဖြစ်တာမို့ကျမ်းမာရေးဝန်ထမ်းတွေတွားရောက်နိုင်ဖို့လဲခက်တယ်လို့ပြောပါရယ်။ဆီယနာသိမ့်ပြီးချိန်2022ခုနှစ်ဖေဖော်ဝါရီလကနေအခု2023ဂျွန်လအထိဆိုရင်ကံဘလူမြို့နယ်မှာမွေးကိုက်ခံရတဲ့လူနာ80ကျော်လောက်ရှိခဲ့ပြီးသေဆုံးသူတချို့လည်းရှိတယ်လို့ဆိုပါတယ
်။ဒါကတော့ကံဘလူဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတချို့ကိုအလိမ်မှာပြောပြသွားတာဖြစ်ပါတယ်။ VO ရဲ့တောက်ကြနေမနေ့ပဲအတန်လင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတင်ပြပေးပါဦးမယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ပဲအတန်နဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေတာဖြစ်ပါတယ် Radio အစီအစဉ်တွေကိုတော့ line meter 25 kHz 11113 line meter 40 kHz 9013 line meter 58 kHz 9805တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ bus in Ghana တွေဖြစ်တဲ့မြမရေး30ချက်စမ်းမရေးတိုင်းရင်သတင်းလွှာစားတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့ကတော့ဥောင်းခင်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။နေဦးတော်လိုင်းရင်းနဲ့ဖက်ဒရယ်စနစ်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။နေဦးတော်လိုင်းရင်းကြီးစိုးတဲ့နေရာဒေသတွေမှာဒေသန္တရအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာတာဟာဖက်ဒရယ်စနစ်ရဲ့မူလအစဖြစ်ကြောင်းဥောင်းခင်ကရေးသားထားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်။
စစ်ကောင်စီတပ်ကချုပ်ကင်နိုင်တဲ့နယ်မြေကြီးမြောင်းလာပြီးဒေသခံ PDF နဲ့တိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းတိုက်ခိုက်တဲ့စစ်စင်ရေးတွေများပြားလာကြောင်းပေါ်ပြတဲ့အစိုးရခန်းစားတွေမကြာမီကထွက်ပေါ်လာပါတယ်။ဒီနှစ်ပထမ6လအတွင်းနိုင်ငံအနှံ့ဖြစ်ပွဲတဲ့စစ်ပွဲတွေမှာ60ရာခိုင်နှုန်းနီးပါးဟာဒေသခံ PDF နဲ့တိုင်းရင်းသားလက်နက်ကိုင်ကတစ်ဖက်စစ်ကောင်စီတပ်ကတစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေဖြစ်တယ်လို့မေလ18ရက်နေ့ထုတ် ISP သတင်းမှာဖော်ပြပါတယ်လေချောင်းကတိုက်ခိုက်မှုကြောင့်အရတား900နီးပါးသေဆုံးခဲ့ရပါတယ်ဒီတန်တရာပြည်သူအုပ်ချုပ်ရေးကျေပြန့်လာတာကိုကြောက်လန့်တကြားဖြစ်နေတဲ့စစ်ကောင်စီဟာလေချောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အကြောင်းအမေရိကန်သံအမဟောင်းပရစီလာကလပ်နဲ့အာကာဟင်းတို့ကမေလ17ရက်နေ့ထုတ် USIP စာရမ်းမှာဖော်ပြပါတယ်စကိုင်းတိုင်းကံဘလူမြို့နယ်ကဗစီကြီးရွာကိုလေချောင်းကတိုက်ခိုက်တာဟာမြေပြင်မှာမကြီးစိုးနိုင်တော့ကြောင်းတက်တည်ပြတာဖြစ်တယ်လို့ဆိုပါတယ်ဒီတန်တရာပြည်သူအုပ်ချုပ်ရေးကျေပြန့်လာလေလေစစ်ကောင်စီအဖို့ဆက်လက်ရပ်တည်ဖို့အခွင့်အလမ်းကြီးမြောင်းလာလေလေဖြစ်တယ်လို့ဆိုပါတယ
်စစ်ကောင်စီလက်အောက်ခံရန်တရားတွေကိုဖျက်သိမ်းပြီးຫນွေဦးဒေါ်လန်ရေးကိုအထောက်အကူပြုမဲ့ဒီတန်တရာအုပ်ချုပ်ရေးစနစ်တည်ထောင်ဖို့ကျေးလက်လူထုကလိုလားပါတယ်ဒါကြောင့်မို့ကျေးလက်ဒေသငြိမ်ဝတ်ပီပြားသွားအောင်ဘုံကျဲမီးရှို့တာတွေအမျိုးမျိုးနဲ့အကျန်းဖက်ပါတယ်။ဒါပေမဲ့ຫນွေဦးဒေါ်လာရေးဟာအချိန်မပြတ်ပဲဆက်လက်ရှင်သန်နေပါတယ်။ကျေးလက်ဒေသကိုမချုပ်ကင်နိုင်တာဟာစစ်ကောင်စီညီကုန်းချုပ်မဲ့အရေးလက္ခဏာဖြစ်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးကြီးထွားရင့်တန်လာပြီး Federal Democracy လမ်းကြောင်းကိုရောက်ရှိသွားနိုင်တယ်လို့ American သံမတ်ဟောင်း Priscilla ကသုံးသပ်ပါတယ်။ချုပ်ကင်နိုင်တဲ့နယ်မြေကျင်းမြောင်းလာလေလေရွေးကောက်ပွဲလို့အမျက်ထုတ်ဖို့လည်းခက်လာလေလေဖြစ်ပါတယ်။USIP ကစစ်တမ်းကောက်ကြည့်တဲ့အခါစစ်ကောင်စီမထိန်ချုပ်နိုင်တဲ့ဒေသတဝက်ကျော်မှာကိုပိုင်အုပ်ချုပ်ရေးစနစ်ရှင်သန်နေတာတွေ့ရပါတယ
်။ကရင်ကချင်ချင်းနဲ့ရှမ်းပြည်နယ်ဒေသအချို့မှာကိုပိုင်အုပ်ချုပ်ရေးအစဉ်အလာရှိနေတာကြာပါပြီ။ဗမာအများစုနေထိုင်တဲ့တိုင်းဒေသကြီးတွေမှာသာဗဟိုချုပ်ကိုင်မှုအစဉ်အလာရှိခဲ့ပါတယ်။ပြည်ထောင်စုဌာနလက်အောက်ကစစ်မှုထမ်းဟောင်းတွေများတဲ့ခွေအုပ်ဌာနတွေဖြစ်ပါတယ်။အခုတော့ထွေအုပ်နေရာကို PDF တွေထောက်ခံတဲ့ဒေသန္တရအုပ်ချုပ်ရေးနဲ့အစားထိုးနေပါတယ် CDM လုပ်တဲ့ဝန်ထမ်းတွေနဲ့ဌာနေအရပ်ပဲ့အသင်းအဖွဲ့တွေပူးပေါင်းပြီးပညာရေးကျန်းမာရေးလုံခြုံရေးစတဲ့ ဝန်ဆောင်လုပ်ငန်းတွေကိုလောက်ကင်ပေးနေကြပါတယ်ကျေးလက်ဒေသမှာကုသိုလ်ပြုအသင်းကယ်ဆယ်ရေးအသင်းစတဲ့ကိုတူကိုတက်လောက်ကင်နဲ့အစီအလာလဲကြီးမားပါတယ
်ဒါကြောင့်အောက်ခြေကနေဒေသန္တရအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာပုံဟာမြန်မာပြည်ရဲ့ထူးခြားချက်လို့ဆိုပါတယ်လွတ်လပ်ရေးရရှိပြီးမကြာမီ1953မှာဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးအဲ့ဥပဒေကိုပြဋ္ဌာန်းပါတယ်ဒါပေမဲ့1962စစ်တပ်ကအာဏာသိမ်းတဲ့အခါအဲ့ဒီဥပဒေကိုဖျက်သိမ်းပြီးစစ်ဘိုလ်ကြီးဆိုတဲ့အထွေထွေအုပ်ချုပ်ရေးဌာနတွေကိုဖွဲ့စည်းခဲ့ပါတယ်အဲ့ဒီအချိန်ကစပြီးတိုင်းရင်းသားလူနည်းစုတွေဟာအစင်းနှိတ်နိုင်ငံသားဘဝကိုရောက်ရှိသွားခဲ့ပါတယ်ဒါကြောင့်မို့ဒေသခံတွေဟာမိမိကိုယ်ကိုမိမိကာကွယ်ဖို့အတွက်သာလက်နက်ကင်နေရတာမဟုတ်ပဲစစ်တပ်ကြီးဆိုတဲ့အုတ်ချုပ်ရေးစနစ်ကိုခြေမုံ့ဖို့အတွက်ပါတိုက်ပွဲဝင်နေရတာဖြစ်ပါတယ်။အောက်ခြေကစတင်ပေါက်ဖွားလာတဲ့ဒေသဆိုင်ရာအုတ်ချုပ်ရေးအဖွဲ့တွေမှာအင်အားကောင်းတဲ့အဖွဲ့ရှိသလိုမတည်မငြိမ်ဖြစ်တဲ့အဖွဲ့တွေလည်းရှိနေပါတယ
်။အားကောင်းတဲ့ဒေသန္တရအုတ်ချုပ်ရေးတွေဟာဝန်ဆောင်လုပ်ငန်းကိုထိထိရောက်ရောက်လုပ်ပေးနိုင်ကြပါတယ်။ဥပမာ USIP ကစုဆောင်းတဲ့မှတ်တမ်းမှာမကွေးတိုင်းမှာကျောင်းသား 8,000 ကျော်ကိုမြေဥပညာရေးဌာနကတင်ကြားနိုင်ပြီး 3,000 ကျော်ကိုအွန်လိုင်းကသင်ပေးနိုင်ကြောင်းသိရပါတယ်။မြေလက်ဒေသအုပ်ချုပ်ရေးစနစ်ဟာလုံခြုံရေးအတွက်မြေဥတော်လှန်ရေးတပ်ဖွဲ့တွေကိုမိခိုနေရပါတယ်။သူတို့ရဲ့လုပ်ငန်းထိရောက်မှုကိုလိုက်ပြီး NUG အစိုးရရဲ့ထောက်ပံ့မှုကိုရရှိတယ်လို့ဆိုပါတယ်။နိုင်ငံတကာရဲ့ထောက်ပံ့မှုကိုတော့မရပါဘူး။စကိုင်းတိုင်းကိုပေးတဲ့အကူအညီဟာအိန္ဒိယနယ်စပ်အထိသာရပါတယ်။ဩဇာလွှမ်းမိုးရေးအတွက်အုပ်စုအချင်းချင်းပြိုင်ဆိုင်တာကိုလည်း NUG ကဖြည့်ရှင်းပေးနိုင်မှုလိုပါတယ်။ဒေသန္တရအုပ်ချုပ်ရေးကိုအယက်သားတွေနိုင်နိုင်နင်းနင်းလုပ်နိုင်ရင် Federal Democracy လမ်းပွင့်သွားနိုင်ပါတယ်။ဒေသန္တရအုပ်ချုပ်ရေးနဲ့ကင်းမွေးလာတဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲဟာယုတ်တိမရှိတဲ့လှုပ်ဆက်ဖြစ်နေကြောင်းပြတ်သားနိုင်ပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီပေးလို့တဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာNUG အစိုးရကတဆင့်တာဆောင်ရွက်တင်ကြောင်းပရက်စီလာကလပ်နဲ့အာကာဟိတို့ကသုံးသပ်ထားပါတယ်ခင်ဗျာ
ဒါကတော့ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်အရွယ်ရလာချိန်မှာအရက်နဲ့ပတ်သက်တဲ့အယူအဆမှားယွင်းမှုတွေရှိတဲ့အကြောင်းကိုတင်ပြထားပါတယ်။အသက်ကြီးလာသူတချို့မှာအရက်ကြောင့်ကျန်းမာရေးကိုကောင်းစေနိုင်တာတချို့ရှိတယ်လို့မှားယွင်းတဲ့အယူအဆတွေရှိတတ်ပါတယ်။တကယ်တော့အရက်ဟာကျန်းမာရေးအတွက်ဘာကောင်းကျိုးမှမရှိဘူးလို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုထားပါတယ်။ဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်စဲကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာဇန်တာကလျာအထွေထွေဆေးရုံကြီးကသက်ကြီးယောဂအထူးကုဆရာဝန်တမတော်ကြီးဒေါက်တာမျိုးမင်းအောင်ကိုဆက်သွယ်ပြီးတော့ကိုဝင်းမင်းကပြောပြပေးထားပါတယ
်။ Okay တမတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်အရွယ်ရလာမှုမလိုက်ဖက်တဲ့ပြဿနာကိုပြောရမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးအုံနောက်မှညာထိခိုက်တာကိုအဓိကပြောခဲ့ပါတယ်ဆရာဒီတစ်ပတ်တော့ဆရာကြီးဒီအုံနောက်ပြဿနာအတွက်အပြင်အရက်သောက်တာအတွက်အမြင်မှားနေတာတွေနဲ့နောက်ထပ်ထိခိုက်စေနိုင်တာတွေကိုပြောမှာမို့ဒီအမြင်မှားနေမှုကနေစပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော်လူနာတွေတချို့ပြည်နယ်ကပြောတာအရက်သောက်ရင်မှညာကောင်းတယ်အရက်သောက်ရင်နှလုံးကောင်းတယ်ဆိုပြီးတော့သူတို့ကအကြောင်းပြချက်တွေရှိတာပေါ့ကျွန်တော်ကဒီမှာ scientific သူတို့နဲ့ကျွန်တော်ပြန်ကြည့်တော့သူတို့ထောက်ပြတာတော့ခုထိကျွန်တော်ဒီကဒီ research တွေစတဲ့ဇာတ်ရမှာအရက်ကြောင့်ကောင်းတဲ့ဟာဆိုတာလုံးဝမရှိပါဘူးအဲ့တော့တချို့ကပြောတာမှတ်ဉာဏ်ကောင်းတယ်ဆိုတဲ့ဟာကျွန်တော်အဲ့ဒါလေးနည်းနည်းရှင်းပြချင်ပါတယ်ဟုတ်တယ်အရက်ကြောင့်လို့ဒီမှတ်ဉာဏ်လေး short ကျွန်တော်ခေါ်တာ short term memory ပေါ့နော
်မကြာသေးခင်ကဖြစ်ခဲ့တာပေါ့ဆရာနော
်ဟုတ်ကဲ့ကျွန်တော်ကအမှတ်ဖြစ်ခဲ့တဲ့ဟာလေးတခုပြန်တွေးတာလို့ပြန်ခေါ်တာပေါ့နော်အဲ့ဒါအဲ့ဒီကတော့ဖြန်ပြစတဲ့ခါကျတော့အရက်တောက်တဲ့လူကနည်းနည်းလေးပုံမြန်တယ်အဲ့ကြောင့်သူကဟောရက်တောင်းရင်မှတ်ဉာဏ်ပိုကောင်းတယ်ဒါပေမဲ့အရက်ကအစိုးဆုံးချက်ကဒီနေ့ထားပါတော့ရက်တောင်းနေတဲ့အချိန်မှာအဲ့ဒါဒါမှမဟုတ်နောက်နေ့ကျတော့ဘာလို့တောက်ခဲ့လဲဘာတွေပြောခဲ့အမှတ်မိတော့ဆိုတော့သူကဒီ long term memory ကိုကျတော့သူကလုံးဝဟိုမကောင်းစေဘူး long term memory ကိုသူတို့ဒီ formation လုပ်တဲ့နေရာပေါ့နော်ဒါကြောင့်မို့လို့ဒီအရက်ကြောင့်မို့လို့ ဒီမှန်ညာကောင်းတယ်ဆိုတာဒီခဏလေး short term memory ကိုပြန်ပြီးတော့ပြန်ခေါ်တာတော့ပဲကောင်းပြီးတော့ဒီဥမာဦးတင်းနေကြောခဲ့တဲ့ဟာလေးကိုပဲနောက်10မိနစ်နေတော့ပြန်ခေါ်တာလေးတော့ပြန်ပြီးတော့စဉ်းစားတယ်ပြန်ပြောတော့ကောင်းတယ်ပေါ့ဒါပေမဲ့ဒီ long term memory အတွက် new memory အတွက်ကတော့အရက်ကလုံးဝအကျိုးမရှိပါဘူးဒါကြောင့်မဟုတ်လို့အရက်တောက်တဲ့လူတွေကကြာတော့ဒီ dementia ဆိုတဲ့ပြန်ရောကတော့ဖြစ်လာကြတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့အုံနောက်ကိုဘယ်လိုပဲပုံထိခိုက်သွားစေတာလဲဆရာ
အုံနောက်ကတော့အဓိကတော့ memory cells တွေကိုသူကအကုန်လုံး brain မှာရှိတဲ့ memory cell ကျွန်တော်ဒီ hippocampal area ပေါ့နော်အဲ့ဒါတွေကိုသူကဒီ function ကိုအကောင်းအလုံးမလုံးနိုင်အောင်လုပ်တဲ့အခါကျတော့ဒီတောင်မလို့ပြီးတော့နောက်တစ်ခုကကျွန်တော်ဒီ gas scan တော့ရိုက်တဲ့အခါကျဒီ brain ရဲ့ကျွန်တော်ခေါ်တာတော့ shrinkage ပေါ့ဒီကျုံတာအစပို့ပြီးတော့မြန်စေတာပေါ့ဒါမှမဟုတ်လူကြီးတွေမပြောနဲ့ရေလူငယ်တွေမှတော့ရက်တောက်တဲ့လူတွေနဲ့ရက်မတောက်တဲ့လူတွေကိုဒီ brain scan လုပ်ကြည့်တဲ့အခါကျတော့ရက်တောက်တဲ့လူတွေရဲ့ brain ကပို့ပြီးတော့သေးသေးနေတာပေါ့ဒီ brain က cells တွေကကျုံသွားပြီးတဲ့အခါကျတော့ဒီမှတ်ဉာဏ် cell တွေကအလုပ်ကောင်းမှမလုပ်တတ်ဘူးပေါ့
ဟုတ်ကဲ့ဆရာဒီနေရာမှာအုံနောက်ပြင်ပေါ့နော်တခြားအဓိကထိခိုက်နိုင်စေတာတွေရောဆရာ
ရက်ကြောင့်ဒီကိုလုံးမှာဆိုအကုန်လုံးထိခိုက်စေတယ်ချော့ကတ်ကိုလည်းထိခိုက်နိုင်တယ်ဒီအသေးကိုထိခဲ့တဲ့လူတိုင်းတော်တော်သိကြပါတယ်ဒီအရက်ကြောင့်မလို့အသေးကင်ဆာဖြစ်တာတို့ဒီအသေးကျုံတာပေါ့ cirrhosis you know lip ဖြစ်တာတို့ဂျင်းချောက်ကလည်းထိတယ်အနှလုံးရောဂါလည်းဖြစ်စေနိုင်တယ်သွေးတွေလည်းတိုးစေတယ်အဲ့တော့တချို့ကသိကြတာအရက်ကြောင့်မလို့သွေးကျတယ်ဆိုတော့ဟုတ်တယ်အရက်ချက်ချင်းတောက်တဲ့ချိန်မှာတော့သွေးပောင်ချိန်ကနည်းနည်းချက်ချင်းကျတော့ကျတယ်ဒါမလို့ဒီသွေးအရန်တိုးနေတဲ့လူတွေချက်ချင်းသွေးပောင်ချိန်ကိုချခြင်းရတော့တခြားဆေးလည်းမရှိဘူးဆိုတော့အရက်ချက်ချင်းတိုက်လိုက်ရင်တော့အဲ့ချိန်မှာတော့အဲဒီပေါင်ကျန်ကြွားရပေါ့နော်ဒီ up to ဆိုတာ12နာရီအထိပေါ့ဒါပေမဲ့အဲ့ဒါပြည်ရင်တစ်ကြိမ်နဲ့သွေးရပြန်တိုးလာအောင်ဒါမလို့ပုံမှန်ရက်တောက်တဲ့လူတွေမှာသူတို့ကြာမှာသွေးတို့ယောဂါပါဖြစ်လာတတ်တာပေါ့ဆိုတော့ရက်တောက်တဲ့ကြာမလို့သွေးတို့ယောဂါမကဘူးဒီကျွန်တော်ခေါ် cardiomyopathy ပေါ့သူကရက်ကဒီနှလုံးကြွက်သားတွေကိုပါထိခိုက်တဲ့အကြောင်းမလို့နှလုံးဒီ heart failure ပေါ့နော်နှလုံးအလုံးမလုံးတော့တဲ့နှလုံး heart failure တို့ hypertension တို့အဲ့ဒီဖြစ်စီရပြင်ဆိုနောက်ဆုံးကျတော့ blood clot ရအရန်တိုးတဲ့ခါကျတော့ကျွန်တော်ဒီ stroke လေထွက်တာပါဖြစ်စီနိုင်တာပေါ့ဒါကနှလုံးနဲ့ပတ်သက်ပြီးမကောင်းတာ
ဟုတ်ကဲ့ဆရာနောက်ထပ်ရောထိခိုက်စေနိုင်တာတွေရှိသေးလားဆရာ
အဆုံးမှာဆိုလဲဒီအဆုတ်ပွားတဲ့ယောဂါကိုဖြစ်စေတယ်ကြောက်ကမှလည်း kidney failure ကိုဖြစ်စေတယ်နောက်တစ်ခုကရက်တောက်တဲ့ကြောင့်မလို့စီးကျိုလည်းဖြစ်စေတတ်တယ်ပါပြောလို့ဆိုတော့ဒီအရက်ကဒီ insulin hormone ကိုသွားပြီးစန့်ကျင်တဲ့အတွက်ကြောင့်မလို့ဒီခန္ဓာကိုယ်မှာ insulin ကဒီမှန်ဆိုကျွန်တော်ဒီပုံမှန်ထုတ်နေတာတော့မှသူရဲ့ဒီ body ရဲ့အဲ့ insulin hormone ကိုကောင်းကောင်းပြန်အလုံးမတုံ့ပြန်တဲ့အတွက်ကြောင့်မလို့အဲ့မှာစီးကျိုဖြစ်တယ်နောက်တစ်ခုကအရက်ကိုယ်တိုင်ကသူကစပါး high carbohydrate ပေါ့နော်ဒီကကစီတက်တွေအများများတဲ့အကြောင်းမလို့ဒီပိုခန္ဓာကိုယ်ကပို့ပြီးတော့ချို့ဒီ insulin ကပို့အလုပ်လုပ်ရတဲ့သဘောမျိုးပေါ့အရက်တောက်တဲ့လူတွေကအဲ့တော့အရက်ကြောင့်မဟုတ်လို့လဲစီးကျိုဖြစ်နိုင်တယ်ဆိုတော့စီးဒီမှာကြောရေပြားမှာတော့မှဒီဆိုရာရေးစီးစုရေပြားဒီကျုံတာတို့အဲ့ဒါတွေဖြစ်နေတယ်ဆိုတော့ကျွန်တော်အနေနဲ့ကြည့်လိုက်တော့တကယ်လို့မှကြည့်ရတော့အရက်ကြောင့်ကောင်းတဲ့ဟာပြောပါဆိုကျွန်တော်တကယ်ပြစရာမရှိပါဘူးအကုန်လုံးကဆိုးတာကြီးပဲကင်ဆာဆိုရင်လဲကျွန်တော်ပြောဆိုပေါ့ဒီပစားကဖြစ်တဲ့ပစားထဲမှာကင်ဆာအစာပြုံကင်ဆာလေးပြုံကင်ဆာဒီ you know ကိုလိုဒီဥမာကြီးကင်ဆာ you know even ဒီခေါ်ခေါ်မလဲဒီ breast cancer ပေါ့နော
်ဟုတ်ကဲ့ရင်သားကင်ဆာပေါ့နော်ဆရာ
ရင်သားကင်ဆာပါဖြစ်စေတတ်တယ်ဆိုတော့ကျွန်တော်ကတော့မသိခဲ့ဘူးရင်သားကင်ဆာဖြစ်တတ်တယ်လို့ဒီဥမာကြီးကင်ဆာဖြစ်တယ်ဆိုတော့သိမှသိမှရှာအခုတော့အကုန်လုံးကကျွန်တော်ဒီဆရာမွန်ကြီးတော်တော်အကုန်လုံးကလက်ခံကြပါပြီဒီကင်ဆာတော်တော်များဖြစ်စေနိုင်တယ်ဆိုတဲ့အကြောင်းတော့လို့ဒါကြောင့်မလို့အကျကြောင့်ကောင်းတာထောက်ပြပါဆိုရင်ဒီက scientific data နဲ့ကြည့်တခုမှမရှိပါဘ
ူး။ဟုတ်ကဲ့ဆရာ။အဲ့တော့ဆရာကပြောတဲ့တခုစီကိုကျွန်တော်ပြန်ကြောက်ရရင်အဆုတ်ပွားတာဖြစ်ပုံဖြစ်နေလေးကိုရှင်းပြလို့ရလားဆရာ
။ဟုတ်ကဲ့ဒီအဆုတ်ပွားတာဖြစ်တဲ့အရာစိတ်ဝင်စားစရာအများကောင်းပါလေ။ဒီအဆုတ်တဲမှာကျွန်တော်တို့ပုံမှန်ကျွန်တော်တို့အဆုတ်တဲမှာဒီပုံမှန်အနေနဲ့ဒီ enzyme တခုရှိရပါဘူး။ဒီအဆုတ်ကိုအဲ့ဒီအဆုတ်ပွားယောဂါမဖြစ်အောင်ကာကွယ်နေတဲ့ enzyme တခုပေါ့ရှိတာပေါ့နော်။အဲ့ဒီ enzyme ကိုယ်တိုင်ကဒီအရက်ကကြောက်အရက်ကအဲ့ဒီ enzyme ကိုထိစေတဲ့ကြောင့်မလို့ဒီပုံမှန်ကာကွယ်နေတဲ့ enzyme ကရန်နေသွားတဲ့အတွက်ကြောင့်မလို့ဒီအဆုတ်ပွားတဲ့ယောဂါကိုဖြစ်စေနိုင်တာပေါ့။အဲ့ဒီ enzyme နာမည်ကတော့ glutathione ပေါ့နော်။ဒီလိုပုံမှန် GLUTATHONE အဲ့ glutathione enzyme ကကျွန်တော်တို့ပုံမှန်ကိုဒီကျွန်တော်တို့ရဲ့အဆုတ်ကိုဆိုတာဒီ smoke one, the Amway, who said it out there and wait, Pian, the Emashi, and wait to a carquet Hara Harbor. And the Yatachi have the Eglur at the own level, your wire jamulo, the Soko, Macacon and the Jamulo, a soap water, Genushma, and Fasima, a soap water yoga, Chisida.
Okay, Chisu Night, Marcia.
ကိုဝင်းမဲ့အပတ်စဉ်တင်ပြတဲ့ကျမရေးအစီအစဉ်ကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကသတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ဒီအစီအစဉ်ကိုတော့ FEVR Fever Wine သားတွေကစူးစီးတင်ပြတင်ဆက်ထားတာပါခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလောက်မှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကတ်မြို့နယ်တဲက KIOKIA ရဲ့အုပ်ချုပ်ရေးမှူးချုပ်စီနင်းပြစ်ခတ်ခံရပြီးတော့၃ယောက်သေဆုံးက၂ယောက်ဒဏ်ရာရရှိခဲ့ပါတယ်။ကရီနီပြည်နယ်မဲဆဲမြို့နယ်တဲကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်၅000ကျော်အတွက်အကူအညီတွေလိုအပ်နေပါတယ်။သတင်းလွှာတွေတဲမှာတော့ထိုင်းမြန်မာနယ်စပ်ကဒေါ်နိုကူကရီနီစစ်ဘေးရှောင်စခန်းမှာရိတ်ခါပြက်လက်မှုဖြစ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဖားကတ်မြို့စိုင်းတောင်ကျေးရွာရပ်ကွက်သုံးမှာရှိတဲ့ KIOKIA ရဲ့မြို့နယ်မူယုံအင်္ဂါနေ့ည10:00နာရီအချိန်လောက်ကစီးနင်းပစ်ခတ်ခံရပြီး3ယောက်သေဆုံး၂ယောက်ဒဏ်ရာရရှိခဲ့ပါတယ်။ KIOKIA အုပ်ချုပ်ရေးမူယုံပစ်ခတ်ဝင်စီးခံရပြီးတဲ့နောက်ယုံလဲမိရှုဖြက်စည်းခံလိုက်ရတဲ့အပြင်အနီးအနားရှိဒေသခံပြည်သူတွေကိုလည်းအပြင်ထွက်ခွင့်မပေးဘဲပိတ်ဆို့ထားခဲ့တယ်လို့ဆိုင်းတောင်ဒေသခံတယောက်ကပြောပါတယ်။မေလ12ရက်နေ့တုန်းကလည်းဖားကန်ဆိုင်းတောင်ကျေးရွာမှာ KIA အရာရှိတယောက်နဲ့ဟိုတယ်ဝန်ထမ်းတယောက်ပြစ်ဒဏ်ခံခဲ့ရပါတယ်။
ထိုင်းမြန်မာနယ်စပ်ကရင်နီပြည်နယ်ဘက်ကျမ်းမဲဆဲမြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဆက်ရှောင်9000ကျော်ရှိလာပြီးဖြစ်ပြီးတချို့တွေကထိုင်းနိုင်ငံဘက်ကိုဝင်ခွင့်မရကြသေးပါဘူး။ထိုင်းဘက်ကျမ်းကိုရောက်ရှိလာသူ4000နီးပါးရှိနေပြီးထိုင်းဘက်ကျမ်းကဝင်ခွင့်ကန့်သတ်လိုက်လို့မြန်မာဘက်ကျမ်းမှာတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအပါအဝင်ဆက်ရှောင်1000နီးပါးကျန်ခဲ့ပြီးဆက်ရှောင်တွေကလုံခြုံရေးအပြင်အရေးပေါ်အကူအညီတွေလိုအပ်နေတာလို့မဲဆဲဒီတာခန့်တယောက်ကပြောပါတယ်။ထိုင်းအာဏာပိုင်တွေကရာကြီးနေထိုင်ဖို့နေရာထိုင်ခင်းတဲ့အစားအသောက်တွေကိုထောက်ပံ့ပေးထားပြီးမဲ့မလုံလောက်ဘူးလို့လည်းပြောပါတယ်။ဇွန်လ23ရက်နေ့ကစပြီးမဲဆဲမြို့နယ်ရဲစခန်းနဲ့စစ်ကောင်စီရဲ့တပ်စခန်း3ခုကိုကရနီပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပြည်သူတွေစစ်ဘေးရှောင်လာကြတာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မော်တုံကောင်းဝိုက်ကျေးရွာအနီးမှာတအန်းလူမျိုးရေးတပ်မတော် PSLF TNL တပ်ဖွဲ့ဝင်အုပ်ကိုစစ်ကောင်စီတပ်ကတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။ဇွန်လ18ရက်နေ့မနက်7:00ခွဲအချိန်ကမူဆယ်မြို့နယ်ဟိုနာပန်စုံကျေးရွာဘက်ကိုလူတချို့သွားပို့ပြီးပြန်လာတဲ့ TNL တပ်ဖွဲ့ဝင်နဲ့စစ်ကောင်စီတပ်တို့ထိတ်တိုက်တွေ့ဆုံပြီးပစ်ခတ်ခံလိုက်ရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနက်နေ့ပစ်ခတ်ခံလိုက်ရတဲ့PSLF TNL တပ်ဖွဲ့ဝင်နေရောက်ဟာ TNL တပ်မဟာခုနစ်ကတပ်ဖွဲ့ဝင်နေဖြစ်ပါတယ်။ပြစ်ခတ်ခံရတဲ့အတွက်တယောက်ကတော့ bike ကိုထိမှန်ခဲ့ပြီးကြံတယောက်ကတော့လက်ကိုထိမှန်ခဲ့တယ်လို့မျက်မြင်တွေ့သူတယောက်ကပြောပါတယ်။
ညမထွက်ရအမိန်ထုတ်ပြန်ထားတဲ့မွန်ပြည်နယ်ရီးမြို့နယ်ကြောင်မိချောင်းတောင်ရွာကပြည်သူစစ်တပ်ဖွဲ့ဝင်ဦးရဲနိုင်ဝင်းအသက်59နှစ်ဇွန်လ20ရက်နေ့မနေ့9နာရီအချိန်မှာသူ့ရဲ့နေအိမ်မှာပဲတနက်နေ့ပြစ်ခတ်ခံရပြီးတေဆုံးသွားခဲ့ပါတယ်။အဲ့ဒီပြည်သူစစ်အဖွဲ့ဝင်ကိုရီးဘလူးအဖွဲ့ကပြစ်ခတ်တပ်ဖြတ်ခဲ့တာလို့လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားထုတ်ပြန်ထားပါတယ်။ဒါ့အပြင်ဟန်ကန်ရွာအုပ်ချုပ်ရေးမှူးနိုင်ဖူးထူးကိုလည်းဇွန်လ16ရက်နေ့ကမွန်လက်နက်ကိုင်တပ်ဖွဲ့တဖွဲ့ကသူ့ရဲ့နေအိမ်မှာဝင်ပြစ်ခတ်ရာအိမ်နဘေးနာကထွက်ပြေးလို့အသက်ဘေးကလွတ်ခဲ့ပါတယ်
India နိုင်ငံတွင်လုံခြုံရေးအရာယာယီခေါ်လုံနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်မြန်မာလူမှုအဖွဲ့အစည်းတွေအနေနဲ့လေးစားလိုက်နိုင်ရမယ့်အချက်၅ချက်ကို NUG အစိုးရနိုင်ငံခြားရေးဝန်ကြီးဌာနကအသိပေးထုတ်ပြန်လိုက်ပါတယ်။ဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့NUG အစိုးရရဲ့အသိပေးထုတ်ပြန်ချက်ထဲမှာအိန္ဒိယနိုင်ငံရဲ့အချုပ်အခြာအနာနဲ့နယ်နိမိတ်ဆိုင်ရာတိုက်ခါတွေကိုထိပါစေမယ့်အပြုအမူတွေကိုရှောင်ကျဉ်ဖို့မိမိတို့ခေါလုံနေတဲ့ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်မှုဆိုင်ရာအရေးတွေမှာမလိုအပ်ပဲညှိစွန်းရောရှက်မှုတွေမရှိစေဖို့မူရစ်ဆေးနဲ့တော်ရိုင်းတရိတ်ဆန်တွေတရားမဝင်ရောင်းဝယ်တဲ့ဓာရီအပြင်အဲ့ဒီကိစ္စတွေမှာမပါဝင်ဖို့မိမိနေထိုင်တဲ့ရက်ွက်ကျေးရွာတွေကဒေသခံတွေနဲ့တင့်တင့်အောင်နေထိုင်ပြီးထုတ်ပြန်ထားတဲ့လူမှုရေးဘာသာရေးစည်းကမ်းတွေကိုလည်းလိုက်နာပေးကြဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။တကယ်လို့မြန်မာနိုင်ငံသားတွေအနေနဲ့လူမှုရေးအခက်အခဲပြဿနာတွေကြုံတွေ့ရပါကအနည်းဆက်ဆုံးမြန်မာလူတော်ကိုယ်စားလှယ်များလူမှုရေးအဖွဲ့အစည်းတွေတာဝန်ရှိသူတွေကိုအတိပေးတိုင်ပင်ပြီးလူအဲ့ရင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆက်တွယ်ဆောင်ရွက်တာတွေပြုလုပ်ကြဖို့လည်း NUG အစိုးရကဆိုပါတယ်။လက်ရှိမှာအိန္ဒိယနိုင်ငံထဲမှာမြန်မာစစ်ဘေးရှောင်3000ကျော်ထွက်ပြေးခိုလုံနေကြရပါတယ်
ဘင်္ဂလားမြန်မာနယ်စပ်ကုန်သွယ်ရေးကိုမူခါမှုန်တိုင်းတိုက်ခတ်ပြီးတပတ်ခန့်အကြာမှာပြန်လည်စတင်ခဲ့ပြီးမြေပုံကုန်ကျဆင်းသွားတယ်လို့ပြည်내ကုန်တယ်တွေနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းအတွင်းမှဖြစ်သူဦးအောင်အောင်ကပြောပါတယ်အခုလိုကျဆင်းသွားရတာကတော့မုန်တိုင်းနှုတ်ဆက်တွဲအပါအဝင်တဖက်နိုင်ငံကငွေကြေးပေးချေရမှာကန့်သတ်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ရခိုင်ပြည်နယ်စစ်တွေရွှေမင်းကန်ကုန်သွယ်ရေးစခန်းနဲ့မောင်တောနယ်စပ်ကုန်သွယ်ရေးဇုံတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံတက္ကနက်စိုက်ကန်းကိုရေချောင်းကကုံတွေပုတ်နေတာဖြစ်ပြီးပုတ်ကုံအများစုကတော့ရေချိုငါငချောက်ချင်းနနွန်းအပါဝင်ကော်ဖီထုပ်ဇီးယူတွေနဲ့အခြားပစ္စည်းတွေဖြစ်ကြပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါထိုင်းမြန်မာနယ်စပ်ဒေါ်နိုဂူဂရီနီစစ်ဘေးရှောင်စခန်းမှာတော့ရိတ်ခါပြက်လက်နေတယ်လို့စစ်ဘေးရှောင်တွေကပြောပါတယ်မြေပြင်ကအခြေအနေကိုတော့ကျွန်မအမီကနေတင်ဆက်ထားပါတယ်စစ်ဘေးရှောင်တွေတိုးလာတာအလူရှင်တွေနဲပါသွားတာတွေအပါအဝင်ထိုင်းအစိုးရကနေလည်းရိတ်ခါသက်ယူတဲ့လမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ရိတ်ခါပြက်လက်တာရိတ်ခါမလုံလောက်တာတွေနဲ့ကြုံတွေ့နေရတာဖြစ်တယ်လို့ဒေါ်နုကူစစ်ဘေးရှောင်စခန်းအုပ်ချုပ်ရေးကော်မတီကိုရောင်မူနော်မူစီကပြောပါတယ်
ဒီနေ့ထမ်းလာစတဲ့ခုနှစ်မှာကြတော့ကျမတို့လူဦးရေကများလာတဲ့အတွက်ကြောင့်မလို့ကျမတို့ကလာတဲ့လုံလို့အရင်တနည်းအားလို့မျိုးဆန်ထုံးလို့မရတော့ဘူးနော်လမ်းလည်းပိတ်ထားတော့ရိတ်ခါလာတာလည်းခက်ခဲတော့ဘူးနော်အဲဒီရိတ်ခါလာတာကဒီရိတ်ခါကအရင်လူဦးရေပေါ်မကန့်ညီတော့ဘူးနော်
ဆီအနာဒိန်ပြည်နယ်ကဂရင်းနီပြည်နယ်ထဲမှာတိုက်ပွဲတွေစတင်ဖြစ်ပွားချိန်ဒေါ်နုကူစစ်ဘေးရှောင်စခန်းကိုထွက်ပြေးတိမ်းရှောင်လာတဲ့လူဦးရေ2000ကျော်သာရှိခဲ့ရာကနေ2023မှာတော့စစ်ဘေးရှောင်9000နီးပါးအထိရှိလာတယ်လို့ပြောပါတယ်လူဦးရေများလာပြီးရိတ်ခါတွေပြက်လက်နေတဲ့အတွက်ကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေဘက်ကလည်းဒီထက်ပိုပြီးကူညီပေးဖို့တောင်းဆိုနေကြသလိုထိုင်းဘက်ကနေလည်းရိတ်ခါသက်ယူနိုင်ဖို့လမ်းဖွင့်ပေးဖို့တောင်းဆိုတယ်လို့ဒေါ်နုကူစစ်ဘေးရှောင်စခန်းအုပ်ချုပ်ရေးကော်မတီရုံးစီမံရေးမှူးခွန်ရော့ဘတ်ကပြောပါတယ်
ကျွန်တော်အနေကကြတော့သူတို့ကဘောနော်ဒီထိုင်းအစိုးရတွေကိုကျွန်တော်တို့ဒီစစ်ဆောင်အတွက်အောင်နော်လမ်းလေးဟိုဖွင့်ပေးဖို့ကျွန်တော်တို့ကဘယ်အချိန်နေပဲအချိန်ခါမှာမစိုးကျွန်တော်တို့ကရိခါတွေကိုလွတ်လွတ်လပ်လပ်တက်ခွင့်အောင်နော်ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုလွတ်လွတ်လပ်လပ်ဝင်လာစေခြင်းဟုတ်ကဲ့အဲ့ဒါလေးတော့သူတို့အကူအညီတောင်းချင်အောင်နော
်ရိခါအခက်ခဲအပြင်မိုးကအိမ်သာခွက်ချက်ပြုတ်ဖို့အတွက်အိုးခွက်ပကံစတဲ့အသုံးဆောင်ပစ္စည်းတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်လိုအပ်တဲ့အရေးပေါ်အကူအညီတွေကိုပေးဖို့တောင်းဆိုနေသလိုလူဒုတွေကိုဥတီတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လောက်ရက်ကိုလည်းဟန့်တားပေးဖို့နိုင်ငံတကာကိုတောင်းဆိုတယ်လို့ခွန်ရော့ဘတ်ကဆက်ပြောပါဗျာ
ကျွန်တော်တို့ငင်းချားရေးမြန်ရဖို့သူတို့ကိုအကူအညီတောင်းချင်တာကဒီစစ်ကောင်စီကိုပိတ်ပိတ်ဖို့အောင်တော့သူတို့ရဲ့လောက်ရက်တွေကိုဟန့်တားပေးဖို့နိုင်ငံတကာကိုအကူအညီတောင်းချင်တယ်
ဒေါ်နုကူစစ်ဘေးရှောင်စခန်းကိုရောက်လာတဲ့စစ်ဘေးရှောင်တွေကတော့ခရီးနီပြည်နဲ့အတွင်းကဒီမွန်ဆိုလွိုက်ကောရှာရောနဲ့ရှမ်းပြည်နဲ့တောင်ပိုင်းကဒေသခံတွေဖြစ်ကြပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်တာတွေအပြင်လေရင်ကနေဘုံကျဲတိုက်ခိုက်နေတာတွေကြောင့်ရွာတွေထဲမှာနေလို့မရတော့တဲ့အတွက်နေရက်ကနေထွက်ပြေးတိမ်းရှောင်လာကြတာလို့ပြောပါတယ်။ခုကန်တော်လန်စစ်အားကောင်းတဲ့စကိုင်းတိုင်းကလေးမျိုးပေါ်နဲ့ကလေးမျိုးနယ်အတွင်းမှာကလေးပအဖအဖွဲ့ကအခွန်စနစ်စတင်လည်ပတ်နေပြီဖြစ်ပြီးအခွန်ရှောင်တဲ့လုပ်ငန်းရှင်တွေကိုတော့ဥပဒေနဲ့အညီအရေးယူဆောင်ရွက်မှုတွေစတင်နေပါပြီ။ကိုရောဘက်ကစူးစီးထားပါတယ်။
ကလေးမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အနေနဲ့ပြည်သူလူထုကိုဝန်ဆောင်မှုပေးနိုင်ဖို့အမျိုးသားငြိမ်သက်ရေးအစိုးရရန်တရားလည်ပတ်နိုင်ရေးအတွက်ပြည်သူလူထုကိုဝန်မပိစီပဲစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုအဓိကထားပြီးဇွန်လ3ပိုင်းကစလို့အခွန်စနစ်စတင်ဆောင်ရွက်လာခဲ့ကြပြီဖြစ်ပါတယ်အဲ့ဒီအတွက်မေလ27ရက်နေ့ကစပြီး10ရက်အတွင်းပြည်ပကာလဖြင့်တတ်မှတ်ခဲ့ပြီးနောက်ဇွ
ကလေးမျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့အခွန်ကနေရရှိလာတဲ့ငွေကြေးတွေကိုကြားကာလပညာရေးကဏ္ဍတွေမှာပြန်လည်အသုံးပြုသွားမှာဖြစ်ပြီးအလေးလွတ်မရှိအောင်အာမခံထားပါတယ်လို့သူကစက်ပြောပါတယ်အခွန်ဆောင်ရမယ့်လုပ်ငန်းတွေတည်ရန်ဇာတနဲ့စီပင်ဆိုပြီးနှမျိုးခွဲထားပါတယ်မိပြင်းနဲ့အွန်လိုင်းကနေလည်းအခွန်ဆောင်နိုင်ပြီးတကယ်လို့အခွန်ဆောင်ခြင်းမရှိတဲ့လုပ်ငန်းရှင်တွေရ
အင်္ဂါနေ့ညက၁၀နှစ်ပြည့်ခတ်ခံရပြီး၃ရောက်တည်ဆုံး၂ရောက်တာညာရရှိခဲ့ပါတယ်။ကယင်းပြည်မယ်ဆက်မြို့နယ်ထဲကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်၅000ကျော်ရှိလာပြီဖြစ်ပြီးတထောင်ကျော်ကတော့ထိုင်းနိုင်ငံဘက်ကိုဝင်ခွင့်မရကြာရေးပဲအကူအညီတွေလိုအပ်နေပါတယ်။
ရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ
။တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာကဆင်ခဲ့တာပါ။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ်။
American နဲ့ India နှစ်နိုင်ငံမိတ်ဆွေဖြစ်တဲ့ခိုင်မာအောင်စူးစမ်းမှာဖြစ်ကြောင်းကျတဲ့ပြည်နယ်သမရအင်ဗျူမှာသမရဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာအိန္ဒိယဝန်ကြီးချုပ် Narendra Modi ကပြောကြားခဲ့ပါတယ်။သမရဘိုင်ဒန်ကလည်း American နဲ့ India တို့ဟာလူသားတိုင်းလူလို့ရဲ့ဂျိုးပန်းအထောက်အမှုတိုင်းအတွက်ပူးပေါင်းဆောင်မှာဖြစ်ကြောင်းပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားနဲ့မပြေမလည်ဖြစ်နေချိန်မှာတရုတ်နဲ့တင်းမာမှုတွေတိုးနေချိန်မှာ American ကရှာရှာပပအိန္ဒိယခေါင်းဆောင်နဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ပြည်ထောင်စုကဆက်ဆံရေးတက်ကိုထူထောင်ထားပြီးတော့ကမ္ဘာစိန်ခေါ်ချက်တွေကိုအတူတကွဖြည့်ဆင်းသွားဖို့အမတန်အရေးကြီးတယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးဂျန်နက်ဂျယ်လန်ကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ကိုအာနာရှင်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအခမ်းအနားတစ်ခုမှာမှတ်ချက်စကားပြောတဲ့ပေါ်တရုတ်ဘက်ကဝေဖန်ရှုံ့ချခဲ့တဲ့နောက်အမေရိကန်ဗန်ဒါရေးဝန်ကြီးကအခုလိုပြောကြားခဲ့တာပါ။ခရိုင်းမီးယားကျွမ်းဆင်တဲ့ယူကရိန်းတောင်ပိုင်းဒေသဆက်သွယ်ထားတဲ့ခြုံငှက်တရားကိုယူကရိန်းတပ်တွေကညပယ်မှာပစ်ခတ်ခဲ့ပါတယ်။မြောက်အတ္တလန္တိတ်တမုတ်ဒရန်တိုက်တန်နဲ့တင်မောပြက်နေရာကိုလေးလိုက်ခီးထွင်ရင်ပျောက်ဆုံးသွားတဲ့တိုက်တန်ခီးသွားရင်ကတင်မောရင်ငယ်ဟာတတမုတ်နဲ့တင်မောပြက်နေမှာပဲပောက်ကွဲပြီးကားပေါ်ရပါသူ9ဦးစလုံးတေဆုံးသွားခဲ့တယ်လို့ပြောပါတယ
်။ဒရင်ချင်းကျုပ်တွေကတော့ဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပတ်ဇန်လစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Bob Bass တို့ဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်ရဲ့အတန်လွင့်စီစဉ်တွေကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူအပေါင်းလဲကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဆောင်မိုးကြပါခင်ဗျာ။
This program has come to you from the Voice of America, Washington.